Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်ဇွန်လ22ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 25 32 50နဲ့ line lat meter 190တို့ကနေဖမ်းယူနိုင်သလို VOA Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်ပါလိမ့်ရှင်။ဒီမှာခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနေနာဆင်ရမယ့်သတင်းတွေမှာတော့အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲမန်ပြည်နယ်မှာပြင်းထန်တဲ့အထိကံကာဗွန်ခွဲတက်ခတ်မှုကြောင့်လူ29ဦးထဏ်မှန်းနဲ့သေဆုံးပြီး60ကျော်ထဏ်မှန်းရသွားပါတယ်။ဘယ်ဂျီယံနိုင်ငံပရက်ဆက်မျိုးကဘူရာယုံဘုံခွဲတက်ခတ်မှုအပေါ်စုံစမ်းစစ်ဆေးမှုနဲ့ဆက်နေပြီးရဲတပ်ဖွဲ့ကလူ9ဦးကိုဖမ်းဆီးလိုက်ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာသတင်းတွေကိုတော့မခင်ဖြူတွင်းနဲ့အတူဒီညမှာကြီးညာပေးသွားမှာပါ။
အခုညပိုင်းသတင်းလွှာတွေဆက်သွယ်မြင့်မြန်ချက်တွေထဲမှာတော့လက်ရှိကျွန်တော်တို့အတန်းလွင်နေတဲ့အချိန်တွေမှာပဲကျင်းပနေတဲ့ VOA မြန်မာပိုင်းဌာနရဲ့တက်တန်း85နှစ်ပြည့်အခမ်းအနားကျင်းပနေတဲ့အခြေအနေကိုပြောပြပေးမှာဖြစ်သလိုတနိုင်းရွှေမော်တွေကနေတမတော်ရဲ့ညွှန်ကြားချက်အရတင်းရှောင်လာရတဲ့ဒုက္ခတွေရဲ့လက်ရှိအခြေအနေကရောဘယ်လိုရှိပါလဲ
။ကောင်းကင်ကျင်းထောင်နေလဲဘာမှမပါဘူးပေါ့အဲ့လိုမျိုးဒီလိုရန်လို့ကြောင်းရဲ့အင်းကအစိုးဘာဘူးအစားနေနေပါပါနေတဲ့ဖြစ်ဖြစ်လ
ာအင်္ဂါကဒေတာကန်ဆရာတူးရှန်ရဲ့ပြောပြချက်နဲ့အတူနားဆင်ကြရမှာပါနိုင်ငံတကာသတင်းလွှာတွေမှာတော့ကမ္ဘာတဝန်းအကြမ်းဖက်မှုတိုက်ဖျက်ရေးပါဝင်အစ်မြင့်လုံခြုံရေးကိစ္စတွေဆွေးနွေးကြဖို့အမေရိကန်နဲ့တရုတ်ထိတ်တန်းတန်တမန်တွေမနေ့ကတွေ့ဆုံနေကြတဲ့အခြေအနေတခါအိရှာဒေတာတွေမှာကုန်ထုတ်လုပ်ငန်းတွေရဲ့ထုတ်ပို့စနစ်မှာပလတ်စတစ်အသုံးပြုမှုများလာသလောက်ကမ္ဘာပတ်ဝန်းကျင်မှာပလတ်စတစ်မှိုက်တွေတိုးပွားလာနေတဲ့အန္တရာယ်ကိုလည်းနားဆင်ကြရမှာပါဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကကြေညာပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲမန်ပြည်နယ်မှာပြင်းထန်တဲ့အထိကံကာဗွန်ခွဲတက်ခတ်မှုကြောင့်လူ29ဦးထဏ်မှန်းနဲ့သေဆုံးပြီး60ကျော်ထဏ်မှန်းရသွားပါတယ်ပြည်နယ်မျိုးတော့လက်ရှိကားမျိုးကနယူးကပူပန်ရှင်မှာစစ်သားတွေနဲ့အစိုးရဝန်ထမ်းတွေလစာထုတ်ဖို့ဆောင်ဆိုင်နေတော့မှာပဲပောက်ကွဲမှုဖြစ်တာလို့လည်းကိုရင်တွေ့တဲ့သူတွေကပြောပါတယ်။တန်ရရသူတချို့ရဲ့အခြေအနေဟာစိုးရိမ်ရတဲ့အကြောင်းလဲပြည်နယ်စိုးရပြောင်းခွင့်ရသူအိုမာဇွတ်က VOA ကိုပြောဆိုခဲ့တာပါ။ထိခိုက်သေဆုံးသူတွေနဲ့အရသားတွေနဲ့စစ်ဘက်ဆိုင်ရာဝန်ထမ်းတွေပါဝင်တယ်လို့လည်းဆိုပါတယ်။အစ္စလာမ်ဘာသာဝင်ရဲ့ရမ်ဒန်ဥပုသ်လကုန်ဆုံးခြင်းဖြစ်အာဖဂန်မှာတနင်္ဂနွေနေ့ဣတ်ပွဲတော်ကျင်းပဖို့ရှိနေတဲ့အချိန်မှာပဲတက်ခတ်မှုနဲ့ကြုံခဲ့ရတာဖြစ်ပါတယ်။တာလီဘန်ဘက်ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာပြီးအာဖဂန်တပ်ဖွဲ့ဝင်တွေထောက်လိုင်းရေး80ကျော်တည်ဆုံတယ်လို့ပြောဆိုခဲ့တာပါ။ဒါမှလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပဲဦးစားပေးပြီးအရက်သားတွေကိုဝန်ခွင့်မပေးတဲ့နေ့မှာတက်ခတ်မှုတွေလုပ်ခဲ့တာလို့လည်းတာလီဘန်ဘက်ရဲ့ပြောခွင့်ရသူမိုဟာမက်ယူဆက်အမာဒီကပြောဆိုခဲ့ပါတယ်။အမေရိကန်တမူတူဖြစ်တဲ့ဗိုလ်မှူးချုပ်ရိုဂျာတာနာကတော့အပြစ်မဲ့သူတွေကိုပြစ်မှတ်ထားတိုက်ခိုက်မှုဖြစ်နေပြစ်တင်ရှုတ်ချခဲ့တာပါအာဖဂန်နစ္စတန်နိုင်ငံမှာအကြီးဆုံးဖြစ်တဲ့ဟဲမန်ပြည်နယ်နေရာတော်တော်များများတော့တာလီဘန်စစ်သွေးကြွတွေကဩဇာလွှမ်းမိုးထွင်းချုပ်ထားပါတယ်အာဖဂန်နိုင်ငံလူ့ကျိုးရေးနဲ့နိုင်ငံရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့နယူးယောက်ကုလသမဂ္ဂလူ့ကျိုးရေးကောင်စီမှာအစီအခံတင်ပြခဲ့ပြီးနောက်တစ်နေ့မှာပဲတိုက်ခိုက်မှုတွေနဲ့ကြုံခဲ့ရတာပါတမကဆိုင်ရာအာဖဂန်ကိုယ်စားတာတာမီချီယမမိုတိုကတော့တာလီဘန်စစ်သွေးကြွတွေကပုံမှန်အသာစီးရလာနေပြီးစစ်မှန်တဲ့ငင်းငင်းရရှိဖို့အလင်းမြန်ဆွမ်းဖို့လိုအပ်နေဖြစ်တဲ့အကြောင်းမနေ့တုန်းကလူညုံရေးကောင်စီစီဝဲမှာပြောဆိုသွားပါတယ်
ဘယ်ဂျီယံနိုင်ငံပရက်ဆယ်မျိုးကဘူတာယုံဘိုးခွဲတိုက်ခိုက်မှုပေါ်စုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးတော့ရဲတပ်ဖွဲ့ကလူလေးဦးကိုဖမ်းဆီးလိုက်တဲ့အကြောင်းအာနာဘန်ယူကဒီကနေ့ပဲပြောဆိုပါရယ်။မိုလံပစ်အရက်အပါအဝင်ပရက်ဆယ်မျိုးကစီးနှင်းရှာဖွေမှုတွေအတွင်ဖမ်းဆီးလိုက်တယ်လို့လည်းဆွေရရှိနေရုံကပြောပါရယ်။ဖမ်းဆီးလိုက်သူ၄ဦးဟာတိုက်ခိုက်မှုနဲ့ဘယ်လိုဆက်နွယ်နေသလဲဆိုတာကိုတော့အသေးစိတ်မသိရပါဘူး။အစိုးရရှိနေရုံပြောခွင့်ရသူ Eric Van der Sip ကတော့အင်္ဂါနေ့တုန်းကတိုက်ခိုက်မှုကိုကျူးလွန်သူအဖြစ်တန်တရားရှိသူဟာအသက်36နှစ်အရွယ်မိုရိုကိုနယ်ပွားအတူကောက်အမီ OC ဆိုသူဖြစ်ပြီးတော့ IS Islamic စစ်သွေးကြွအဖွဲ့ကိုထောက်ခံသူဖြစ်ကောင်းဖြစ်နိုင်တဲ့အကြောင်းစောပိုင်းမှာပြောဆိုထားပါတယ်။အကြမ်းဖက်ဝါဒနဲ့ဆက်နွယ်မှုရှိတဲ့နောက်ကျောင်းရာဇဝင်မတွေ့ရပေမဲ့ IS အစွန်းရောက်အဖွဲ့ကိုလိုလားတဲ့သဘောထားတွေကိုစုံစမ်းစစ်ဆေးသူတွေတွေ့ရှိခဲ့တဲ့အကြောင်းနဲ့အစိုးရရှိနေရုံပြောခွင့်ရကပြောပါတယ်။တန်တရားရှိသူရဲ့အိမ်မှာဖောက်ခွဲရေးပစ္စည်းတွေလုံနိုင်တဲ့ဓာတ်ရုဓာတ်တွေနဲ့တခြားပစ္စည်းတွေကိုလည်းတွေ့ခဲ့ရပြီးတော့ဘုံကိုကိုယ်တိုင်လုတ်ခေတာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းပြောပါရယ်လက်ကဲ့အတွင်းမှာထည့်ယူလာတဲ့ဘုံကတော့အပြေအဝပောက်ကွဲမှုမရှိတဲ့အတွက်ထိခိုက်ဒဏ်ရာရသူလည်းမရှိခဲ့ပါဘူးတိုက်ခတ်မှုကြံစီသူကိုတော့စစ်သားတယောက်ကပြစ်ခတ်ခဲ့ရကနေပွဲချင်းပြီးသေဆုံးသွားပါရယ်2015ခုနှစ်နိုဝင်ဘာလတုန်းကဘရက်ဆဲချေဆိုင်အစ္စလာမ်အစွန်းရောက်ဝါဒီတွေကပြည်သစ်နိုင်ငံပါရီမြို့မှာလူပေါင်း130လောက်တည်ဆုံခဲ့ရတဲ့တိုက်ခတ်မှုကိုကျူးလွန်ခဲ့တဲ့အချိန်ကစလို့ဘယ်လ်ဂျီယံနိုင်ငံမှာလုံခြုံရေးအတွက်အထူးသတိထားစောင့်ကြနေတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ22ရက်နေ့တုန်းကလည်းဒီဘရက်ဆဲလေးစိတ်နဲ့ပူတာယုံတွေကတိုက်ခတ်မှုတွေမှာလည်းလူပေါင်း32လောက်တည်ဆုံခဲ့ရပါတယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့ကဗလီတစ်ခုနီးတက်ခတ်ခံခဲ့ရပြီးတဲ့နောက်တည်ဆုံသွားသူအမျိုးသားဒေသခံအသက်50နှစ်အရွယ်မက်ခရန်အလီဆိုသူဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကဒီနေ့ပဲထုတ်ဖော်ကြေညာလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တဲ့ဗလီချောင်းတက်ခတ်မှုမှာဒဏ်ရာတော်တော်များများရရှိခဲ့ပြီးတဲ့နောက်တည်ဆုံသွားတာဖြစ်တဲ့အကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်။လန်ဒန်မြို့ဗလီကနေထွက်လာတဲ့လူတွေကိုအကြီးစားဗန်ကားတစ်စီးနဲ့ဝင်မတိုက်ခင်မှာကလေးကတည်ဆုံသူဟာကျမ်းမာရေးပြဿနာအခမ်းရှိနေသူတူလည်းဖြစ်ပါတယ်။ကနဦးစစ်စစ်ချက်တွေအရဒဏ်ရာအများပြားရရှိပြီးတဲ့နောက်တည်ဆုံရတာဖြစ်ကြောင်းတွေ့ရှိရတယ်လို့လန်ဒန်ရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ထားပေမဲ့ကျမ်းမာရေးမကောင်းလို့တည်ဆုံရတာလားကားတိုက်တဲ့ဒဏ်ရာကြောင့်တည်ဆုံရတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။တဆနေသားယူမှာဘင်္ဂလားဒေ့ရှ်နိုင်ငံကနေဗြိတိန်နိုင်ငံကိုပြောင်းရွှေ့နေထိုင်ခဲ့တဲ့အလီဟာအိမ်တော်နဲ့တူဦးဖြစ်ပြီးသားသမီး6ယောက်ချဲခဲ့ပါတယ်။သူဟာငင်းချဲကြီးကိုချစ်မြတ်လို့ပြီးတိမ်မွေ့သူတူဦးဖြစ်ရန်သူလည်းမရှိဘူးလို့သူ့ရဲ့မိသားစုကပြောပါတယ်။တက်ခတ်မှုအတွင်းမှာနောက်ထပ်လူ17ယောက်လည်းထိခိုက်ဒဏ်ရာရရှိခဲ့ကြတာပါ။ဗလီနားမှာလူအုပ်ထဲကိုကားနဲ့ဝင်တက်ခဲ့တဲ့ဝီလာနယ်သားအသက်48နှစ်အရွယ်ဒရန်အော့စဘောင်းကိုတော့တက်ခတ်မှုဖြစ်ပွားခဲ့ပြီးနောက်မှာပဲအနည်းနာကလူတွေကကားထဲကဆွဲထုတ်ထိမ့်သိမ်းထားပြီးအခင်းဖြစ်ရာကိုရောက်လာတဲ့ရဲတွေလက်ထက်အနံခဲ့ကြပါတယ်။
ဆိုမာလီနိုင်ငံမိုဂါဒီရှုမြို့တော်ကရဲစခန်းတစ်ခုကိုဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ကားတစ်စီးနဲ့ဖောက်ခွဲတိုက်ခတ်ရာကဒီကနေ့ပဲလူ၈ယောက်ထက်မနည်းသေဆုံးပြီးတော့၄ဦးဒဏ်ရာရပါတယ်။အသွားလာများတဲ့မာကာအဲမာကာရာမာလမ်းပေါ်ကဝါဘာရီရဲစခန်းကိုတိုက်ခတ်ခဲ့တာဖြစ်တဲ့အကြောင်းလဲ VOA ဆိုမာလီဌာနသတင်းတောက်ကပြောပါတယ်။တီယိုတက်ဆက်အမျိုးအစားကားတစ်စီးနဲ့ရဲစခန်းကိုအချိန်ပြင်းပြင်းမောင်းဝင်သွားတာတွေ့ရတယ်လို့တိုက်ခတ်မှုဖြစ်ချိန်မှာအနီးနားမှာရှိနေတဲ့ VOA သတင်းတောက်ကပြောပါတယ်။တရားရသူတွေကိုတော့အရေးပေါ်ကယ်ဆယ်ရေးတွေကအခုညီပေးခဲ့ကြပါတယ်။တက်ခတ်မှုတွေဘသူကမှသူတို့လက်ချက်လို့မပြောပေမဲ့အယ်ဆာဘက်စစ်သွေးကြွတွေကတော့အစိုးရပိုင်အစအုံတွေအစိုးရအရာရှိတွေစုဝေးရနေရတွေကိုမကြာခဏတိုက်ခိုက်လေရှိတတ်ပါတယ်။အင်္ဂါနေ့တုန်းကလည်းဒီဝါဒါကြီးအားအယက်ကဒီဒေသခံအုပ်ချုပ်ရေးယုံတယုံကိုအယ်ဆာဘက်အဖွဲ့ကကားဘုံခွဲတိုက်ခိုက်တာကြောင့်လူ၁၀ဦးထက်မနည်းသေဆုံးခဲ့တာပါ။ဆိုလ15ရက်နေ့မှာတော့ကလည်းမူဂါဒီရှုမြို့တော်စားတောက်ဆိုင်နှဆိုင်ကိုအယ်ဆာဘက်အစွန်းရောက်တွေကတိုက်ခိုက်ခဲ့တာမှာစစ်သွေးကြွ6ဦးအပါအဝင်လူပေါင်း29ဦးသေဆုံးခဲ့ပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
။ဖီယိုမေကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဝါရှင်တန်နိုင်ငံရေးလောကကအခြေတင်ဖြစ်စရာတွေပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နောက်ဆက်မှုတွေကိုစုံစမ်းစစ်ဆေးနေရတဲ့နဲ့အလံဝေးတဲ့အမေရိကန်ပြည်အောင်စုရဲ့ကြီးလက်ဒေသတစ်ခုဖြစ်တဲ့အိုင်အိုဝါပြည်နယ်ကထောက်ခံသူတွေရဲ့အားပေးမှုတွေကြားမှာသမ္မတဒေါ်နယ်ထရန့်မနေ့တုန်းကမင်းငွန်းစကားပြောကြားပါရတယ်။အိုင်အိုဝါပြည်နယ်စီရာရပစ်မြို့မှာတော့ဝါရှင်တန်နုံနယ်ကနေထွက်လာပြီးအလုပ်ကိုတကယ်ကြိုးစားလုပ်တဲ့သူတွေအမေရိကန်မျိုးချစ်ပြည်သူတွေနဲ့တွေ့ဆုံရတာဟာအစဉ်အမြဲဝမ်းသာစရာကောင်းတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါ။တနအီကျော်ချာမင်းငွန်းထဲမှာတော့အမေရိကန်ကအဓိကသတင်းမီဒီယာတွေကိုသမ္မတထရန့်ရည်ညွှန်းပြောဆိုလေးရှိတဲ့အတိုင်းသတင်းမီဒီယာအတူရောင်တွေကလစ်လျူရှုထားတယ်လို့ဆိုရဲအင်ဂျီရောမှာငါးလကြာတာဝန်ယူချိန်မှာဆောင်သူ့ရဲ့ဆောင်ရွက်နိုင်ခဲ့တာတွေကိုကာကွယ်ပြောဆိုသွားပါတယ်။သူ့ကိုထောက်ခံတဲ့သူတွေကိုတော့ချီးကျူးစကားပြောကြခဲ့ပြီးလူထဲကမချာခဏနှောက်ယှက်တဲ့အတန်တွေကိုတော့သမ္မတထရန့်ကလစ်လျူရှုထားခဲ့ပါတယ်။သူ့ရဲ့အစိုးရဖွဲ့ထဲမှာချမ်းသာတဲ့သူတွေအများပြားပါဝင်နေပြီးထိတ်တန့်စီးပွားရေးအကြံပေးအရာရှိဂရီကိုဟင်နဲ့ကုသရေးဝန်ကြီးဝင်ကြီးဝေဘာရော့စ်တို့ကိုရွေးချယ်ခန့်အပ်ထားတာကိုလည်းကာကွယ်ပြောဆိုသွားပါတယ်။ဒီလိုယာလူမျိုးမှာစင်းရဲတဲ့လူတွေကိုမခန့်ညင်ဘူးဆိုပြီးတော့လည်းသမ္မတထရန့်ကပြောဆိုသွားခဲ့တာပါ။
ဘယ်ဂျီယံနိုင်ငံပရဆယ်မြို့မှာဒီကနေ့စတင်လိုက်တဲ့ EU ဥရောပသမဂ္ဂရဲ့နှစ်ရက်ကြာထိပ်သီးဆွေးနွေးပွဲအတွင်းဗြိတိန်နိုင်ငံအဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်မဲ့အစီအစဉ်နဲ့စီးပွားရေးပြန်လည်အားကောင်းလာစေရေးအပါအဝင်ကိစ္စရပ်မျိုးစုံကိုဆွေးနွေးဖို့ရှိနေပါတယ်။နှစ်ရက်ကြာထိပ်သီးဆွေးနွေးပွဲအတွင်းဗြိတိန်ဝန်ကြီးချုပ်ထရီဆာမေပြောဆိုမဲ့အထက်မှာတော့ဗြိတိန်မှာနေထိုင်နေကြတဲ့တခြား EU အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသား၃သန်းရဲ့အနာဂတ်အရေးကိစ္စလည်းပါဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။EU အဖွဲ့ဝင်နိုင်ငံတွေမှာနေထိုင်နေကြတဲ့ဗြိတိန်နိုင်ငံသားတသန်းကျော်ရဲ့အနာဂတ်အရေးလည်းဆွေးနွေးဖို့ရှိတဲ့အတွက်ဒီသတင်းပဲအစောပိုင်းမှာပဲစတင်ခဲ့တဲ့ EU အဖွဲ့ဝင်ဖြစ်ကနှုတ်ထွက်မဲ့ဆက်ဆက်ညှိနှိုင်းမှုတွေမှာတစ်ဖက်အကြားသဘောတူညီချက်ရရှိဖို့လိုအပ်တဲ့အဓိကကိစ္စတစ်ခုလည်းဖြစ်နေပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေဒီနေ့ညမင်းကွန်ပြောကြားပြီးတဲ့နောက်မှာတော့ကြံကောင်းဆောင်တွေတည်တံ့တွေ့ဆုံပြီးသူတို့ရဲ့သဘောထားတွေကိုဆွေးနွေးကြမှာပါ။ဗြိတိန်နိုင်ငံမှာပြီးခဲ့တဲ့နှစ်ထဲလူမှုဆန္ဒခံယူပွဲကျင်းပပြီးတော့ EU အဖွဲ့ကနေထွက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးအဖွဲ့ဝင်ဖြစ်ကတရားဝင်နှုတ်ထွက်မဲ့လုပ်ငန်းဆွေးနွေးကိုတော့2019ခုနှစ်မတ်လနောက်ဆုံးထားဆောင်ရွက်ရမှာဖြစ်ပါတယ်။ EU ထိပ်သီးဆွေးနွေးပွဲအတွင်းမှာလူဝင်မှုကြီးကြပ်ရေး၊ရုရှားပေါ်ပိတ်ဆို့တံခတ်မှုတွေတက်တန်းတိုးရေး၊နောက်အင်တာနက်အွန်လိုင်းပေါ်ကနေအစိုးရဝါဒတိုက်ဖြတ်ရေးကြိုးပမ်းမှုတွေလိုကိစ္စတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်ရှင်။
ကိုရီးယားကျွန်းဆက်ကိုအမေရိကန်ကတန်ထက်မြန်နဲ့ပုံကျဲလျင်နဲ့ဆင်ဆေးလွတ်ထားတဲ့အစီအစဉ်ပေါ်မြောက်ကိုရီးယားကဒီကနေ့ပဲပြင်းထန်ဖြစ်တင်ရှုပ်ချလိုက်ပါတယ်အစဉ်ချင်းမဲ့လောရွက်တွေကြောင့်အမေရိကန်အနေနဲ့ပျက်စီးဆုံးရှုံးမှုတွေနဲ့ကြုံရမယ်ဆိုတာကိုရှင်းရှင်းလင်းလင်းသဘောပေါက်ထားဖို့လိုတယ်လို့လည်းမြောက်ကိုရီးယားနိုင်ငံမှာရုံးမြင့်တန်ကြားမှာဖော်ပြတဲ့ကြေညာချက်ထဲမှာသတိပေးထားတာပါအမေရိကန်ရေတပ်ကဖြတ်တင်မော်ဒဇင်းကလည်းမြောက်ကိုရီးယားရေပိုင်နဲ့ထက်ဝင်ရောက်ခဲ့တဲ့အကြောင်းကြေညာချက်မှာဆွဆဲထားပါတယ်မြောက်ကိုရီးယားကိုအင်အားပြတဲ့အနေနဲ့အမေရိကန်ရဲ့အတန်ထက်မြန်တဲ့ဘုံကျဲလျင်တွေကိုပြန်တန်းခဲ့တဲ့အကြောင်းတောင်ကိုရီးယားတောင်ဝင်ရှိသူတွေကအင်္ဂါနေ့မှာပြောဆိုခဲ့ကြတာပါမြောက်ကိုရီးယားနဲ့တင်းမာမှုတွေကျင်းပတဲ့အခါမျိုးမှာအမေရိကန်ကမကြာခဏဆိုသလိုအစစ်မြင့်စစ်လျင်တွေဆင်လွတ်လို့ရှိပြီးဒီနှစ်ထဲမှာတော့တားမြစ်ထားတဲ့ဂျာကမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံဆန်းသတ်မှုတွေစက်တိုက်ဆိုသလိုကျုံခဲ့ရပြီးနောက်မှာပဲအမေရိကန်က B1B အမျိုးအစားအစစ်မြင့်ဘုံကျဲလျင်တွေကိုဆင်လွတ်လိုက်တာဖြစ်ပါတယ်မြောက်ကိုရီးယားမှာ18လကြာဖမ်းဆီးခံခဲ့ရပြီးနောက်သတိမေ့မျောနေစဉ်မကြာသေးရင်ကမှပြန်လွတ်ပြေးခဲ့တဲ့အမေရိကန်ကောလိပ်ကျောင်းသားတည်ဆုံးခဲ့ပြီးနောက်မှာပဲအင်္ဂါနေ့ကအစစ်မြင့်ဘုံကျဲလျင်တွေကိုဆင်လွတ်ပြန်တန်းခဲ့တာပါအတန်ထက်မြန်တဲ့ဘုံကျဲလျင်တွေကိုတော့ဂျပန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေနဲ့တီးခြားစီစီးရီးလိချင်းမှုတွေလုပ်ခဲ့တဲ့အကြောင်းလဲအမေရိကန်စစ်ပဿနာတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ပစိဖိတ်ဒေသမှာရန်လိုတဲ့လုပ်ရက်တွေနဲ့မတိမငြိမ်ဖြစ်အောင်လုံဆောင်နေတဲ့လုပ်ရက်တွေကိုကာဝေးရမှာအမေရိကန်ဟာဂျပန်တောင်ကိုရီးယားနဲ့တသားတည်းရှိချောင်းပြတ်သားဖို့ရည်ရွယ်လိချင်တာလို့လဲအမေရိကန်စစ်တပ်ကပြောပါတယ်
မြောက်ကိုရီးယားကင်ဂျုံအွန်အစိုးရရဲ့လုပ်ရက်တွေကိုဟန်တာဖို့အတွက်ဒီအစိုးရအနေနဲ့မြောက်ကိုရီးယားပေါ်စီးပွားရေးနဲ့တတ်မှန်ရေးရာဖိအားတွေတွန်းမြင့်ပေးသွားဖို့အမေရိကန်နဲ့တရုတ်အစိုးရအဆင့်မြင့်ရာရှိတွေပုံမှုတွေကတွေ့ဆုံချိန်မှာအမေရိကန်ကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့တရုတ်ကြားမှာဗျူဟာဆက်ဆံရေးရှိနေတာကိုခြောက်ပြပြီးအမေရိကန်အစိုးရအနေနဲ့အခုကိစ္စမှာမျှော်လင့်ချက်ကြီးကြီးမားမားမထားသင့်ဘူးလို့ကာကွယ်ရေးဆရာလေးလာသုံးသက်သူတွေကပြောပါတယ်။မြောက်ကိုရီးယားကိုအမေရိကန်ရဲ့ထိတ်တန့်လုံခြုံရေးဆိုင်ရာချင်းချမှုတစ်ခုအဖြစ်သတ်မှတ်ထားတဲ့ဆိုတော့တရုတ်ကနားလည်ပြီးသားဖြစ်တာကြောင့်တရုတ်အနေနဲ့ဒေသရင်းတင်းမာမှုတွေထပ်တိုးမလာအောင်ဟန့်တားခြင်းနဲ့ဆိုရင်မြောက်ကိုရီးယားအပေါ်စီးပွားရေးနဲ့တန်တမာရေးရာဖိအားတွေတွန်းမြင့်ပေးဖို့တာဝန်ရှိတယ်လို့ဆိုပြီးတော့ဝန်ကြီးတေလာဆန်ကအမေရိကန်နိုင်ငံသားရေးဝန်ကြီးတေလာဆန်ကပြောဆိုသွားပါတယ်ငွေကြေးခွာချတာပြည်ပရောက်ကိုရီးယားရိစီကနေငွေညှစ်တာဒါမှမဟုတ်အင်တာနက်ဆိုင်ဘာတိုက်ခိုက်တာစတဲ့ရာဇဝတ်ပြစ်မှုတွေလှုပ်ဆောင်ပြီးတော့မြောက်ကိုရီးယားကသူ့ရဲ့ဒီနျူကလ িয়ার လက်နက်အစီအစဉ်တွေအတွက်ငွေရအောင်လုပ်နေတယ်ဆိုပြီးတော့လည်းဝန်ကြီးကပြောသွားပါတယ်ရှင
်ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးသွားတာပါအခုဆက်လက်နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံး VOA မြန်မာပိုင်းသတင်းဌာနရဲ့အတန်းလွှင့်တက်တန်85နှစ်ပြည့်အထိမ်းအမှတ်ပွဲဆင်နွှဲနေကြတဲ့အခြေအနေကိုမြန်မာနိုင်ငံတဝန်းကသာမကတစ်ကမ္ဘာလုံးမှာရှိနေတဲ့ VOA ရဲ့အမာခံရေဒီယိုသတင်းရှင်တွေလည်းသိရအောင်ပွဲကျင်းပနေရာ White Rice သာတောက်ဆိုင်ထဲမှာရှိနေတဲ့ကိုကျော်ကျော်သိန်းကိုမှတ်ခင်ဖြူတွေကလှမ်းပြီးတော့ဆက်သွယ်မေးမြန်းထားပါရရှင်
ဟုတ်ကဲ့ကိုကျော်သိန်းကြီးအခုဒီမြန်မာနိုင်ငံမှာ VOA မြန်မာပိုင်းစီစဉ်ရဲ့85နှစ်ပြည့်မြောက်တဲ့အခမ်းအနားကျင်းပနေရတယ်ဆိုတော့လေအခုကတော့စောပိုင်းဒီခမ်းအနားစီစဉ်နေပြီလို့အခမ်းပွဲကျင်းပနေရတယ်ထင်ပါတယ်ဆိုတော့အရင်ဆုံးဒီအခမ်းအနားအစီအစဉ်မှာဘယ်သူတွေတက်ရောက်ပြီးတော့အမှာစကားပြောကြားသားတာတွေရှိလဲဆိုတာလေးကိုအရင်ဆုံးပြောပြပေးပါလားရှင
့်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုကတော့ခုနမက်ဆန်ဒီဗီပြောတဲ့အတိုင်းပါပဲခမ်းအနားစီစဉ်ပြီးသွားတဲ့နောက်တော့ကျွန်တော်တို့အဲ့ဒီအပြိသက်တွေကိုအခမ်းပွဲအစီအစဉ်စတင်နေပါပြီကျွန်တော်နောက်မှာဒီဂျစ်တယ်ဝိုင်းတန်နဲ့ကြားမယ်ဆင်ပါရဲ့ကျွန်တော်တို့ဒီကနေ့အခမ်းအနားမှာမန္တလေးဆိုင်ရာအမေရိကန်တမတ်ကြီးကော့မာစီယိုပြောပြီးတော့စကားပြောပါတယ်ယူရီရဲ့အခမ်းအနားတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေပတ်သက်ပြီးတော့တမတ်ကြီးကအထူးလေးထားပြီးတော့ပြောပါပါတယ်နောက်တစ်ခါကျွန်တော်တို့ဒီမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဒီကြောက်ကစားဖြစ်တဲ့ဥအောင်သာထွန်းကလည်းပဲကျွန်တော်တို့မြန်မာဌာနနဲ့ပတ်သက်ပြီးတော့မြန်မာဌာနရဲ့လူဆောင်ချက်တွေပြီးတော့မြန်မာနိုင်ငံသတင်းမီဒီယာလောကရဲ့အခြေအနေစသဖြင့်ပြောပါပါတယ်အခါကျွန်တော်တို့ဒီ VOA မြန်မာပိုင်းကနေပြီးတော့အစီအပြတ်ဆက်သွယ်ပြီးတော့တွေ့ဆုံမေးမြန်းတာတွေကျွန်တော်တို့ VOA မြန်မာဌာနကိုဟလာစီမီကန်နေမှာပါဝင်ပြီးတော့ပြင်နိုင်လို့စီမီပင်းနေတဲ့ဒေါက်တာရန်ယူသိမ်းမြန်မာနိုင်ငံရေးတာကဒေါက်တာရန်ယူသိမ်းလည်းစကားပြောပါတယ်မှတ်တရစကားပြောပါတယ်အခါကျွန်တော်တို့ဆက်ဆက်ရှိ news ကငင်းကြိုင်းနဲ့ပုံလင်းလူခွဲကြီးကခေါင်းဆောင်တူဖြစ်တဲ့ဥက္ကူကိုကြီးတယောက်မှာစကားပြောပါတယ်ခင်ဗျာအားလုံးကတော့ကျွန်တော်တို့ VOA မြန်မာဌာနရဲ့ဒီလို85နှစ်ပြည့်တန်ကနေပြီးတော့နောက်ထပ်နှစ်ပေါင်းများစွာဆက်ပြီးတော့မြန်မာနိုင်ငံမှာဒီမီဒီယာလောကွင့်အတွက်မြန်မာလူမှုအတွက်သတင်းတွေကိုမြန်မာလူမှုပြည်ရင်ပြည်တတ်တဲ့သတင်းတွေကိုဆက်ပြီးတော့ဒေးနိုင်အောင်ထုတ်လွှင့်နိုင်အောင်ဆူတောင်းပေးသွားကြတာကိုကျွန်တော်သတိထားမှတ်သားမိပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဒီလိုမျိုးဒီအမှန်စကားပြောကြတဲ့သူတွေအပြင်တခြားထူးထူးခြားခြားရောဘာစီစဉ်နေပါပါသေးလဲရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီနေ့အခမ်းအနားစီစဉ်ထဲမှာတော့ဒီ VOE ရဲ့တက်တန်းပေါ့ VOE တက်တန်းတစ်လျှောက်နဲ့ပတ်သက်တဲ့မှတ်တမ်းဗီဒီယိုကျွန်တော်ပြပါတယ်ပြီးတဲ့အခါကျတော့ VOE Washington DC ရုံးချုပ်မှာလုပ်ခဲ့တဲ့ဒီကနေ့ဆန်းနေတဲ့အထိမ်းအမှတ်ပွဲနဲ့ပတ်သက်တဲ့မှတ်တမ်းဗီဒီယိုကျွန်တော်ပြပါရစေ။မြန်မာဌာနကဒီပွဲနဲ့ပတ်သက်ပြီးတော့သတင်းပြင်ဆက်ခဲ့တာပြီးတော့ဒီပွဲမှာကျွန်တော်တို့ VOE တွေကနေပြီးတော့ညီစားယူသွားတဲ့ဝန်ထမ်းဟောင်းကြီးတွေရဲ့အမှားစကားတွေအဲ့ဒါတွေကိုလည်းပဲ တန်တင်ထားတဲ့ဗီဒီယိုပြပါရဲပြီးတဲ့ခါကျတော့ဒီမြန်မာဌာနရဲ့ကျွန်တော်တို့တမိုင်းမှတ်တိုင်ပြီးပေါ့ဒီမြန်မာဌာနရဲ့ဆွမ်းဆောင်ချက်တွေနဲ့ပတ်သက်တဲ့မှတ်တမ်းဗီဒီယိုတစ်ခုကိုလည်းကျွန်တော်တို့ပြသခဲ့ပါရခင်ဗျာ
ဟုတ်ကဲ့အဲ့ဒီလည်းအတော်လေးစုံနယ်လို့ထင်ပါတယ်ဒီနေ့အခမ်းအနားမှာဘယ်သူတွေတက်ရောက်ခဲ့ကြသလဲဆိုတာလေးလည်းပြောပြပါဦးရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီကနေ့အခမ်းအနားကိုဒီရင်းနှုံးကပြည်တော်စုဦးညီအောင်နေဖြစ်တဲ့ဦးအောင်မင်းဦးစိုးသိန်းတက်ရောက်ပါတယ်ဒါကကျွန်တော်တို့တနေ့ဒီကြံကြဲဝင်ကြီးဌာနကတောင်းရှိပြီးတက်ရောက်ပါတယ်မြန်မာတနေ့ပြည်မြန်မာတောင်းရှိပြီးတက်ရောက်ပါတယ်နောက်တစ်ခါကျွန်တော်တို့နေဒီမြန်မာဌာနနဲ့ဆက်ဆက်ပြီးတော့ပြည်ထဲမှာကျွန်တော်တို့ရုပ်တံနဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်ပေးနေတဲ့ကျွန်တော်တို့ရဲ့မိဖက်အဖွဲ့အစည်းတွေစသဖြင့်တက်ရောက်တာလည်းပဲတွေ့ရပါတယ်ကျွန်တော်တို့ဒီအဖွဲ့အစည်းတွေကိုလည်းကျေးဇူးတင်စကားပြောရဲကျွန်တော်တို့လက်ဆောင်ဒီစီတွေလည်းပြည့်တဲ့အခမ်းအနားလေးလည်းလုပ်ခဲ့ပါတယ်ခင်ဗျာ
ပြည်ရမြန်မာပိုင်းဌာန85နှစ်ပြည့်အခမ်းအနားကျင်းပနေရမှာရှိနေတဲ့ကိုကျော်ကျော်သိန်းကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။အခုကချင်ပြည်နယ်ရွှေမော်ကနေထွက်ခွာပေးကြရသူတွေရဲ့အခက်အခဲတွေကိုလည်းကြည့်ကြရအောင်ပါ။ကချင်ပြည်နယ်တနိုင်းမြို့နယ်ထဲမှာစစ်ပီးရှောင်တွေတိုးများလာနေသလိုစားတောက်နေထိုင်ရေးနဲ့ကျန်းမာရေးကိစ္စတွေမှာအခက်အခဲတွေရှိလာနေတဲ့အကြောင်းဒုက္ခသည်တွေကိုကူညီဆောင်ရှောက်တဲ့ခရီးရန်အသင်းတော်တာဝန်ရှိသူတွေကပြောပါတယ်စစ်ပီးရှောင်သူတွေအနေနဲ့နေရရင်းကပိုက်ဆိုင်ပစ္စည်းတွေကိုလည်းလက်လွတ်ဆုံးရှုံးနေကြရတာပါမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ကြားစစ်ရေးတင်းမာစေတနိုင်းဒေသတွင်စစ်ပီးရှောင်ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါတနိုင်းမော်သွင်းကနေထွက်ခွာဖို့တပ်မတော်ကနေညွန်ကြားလာပြီးနောက်ပိုင်းလက်ရှိတနိုင်းမြို့နယ်ထဲကခရီးရန်ပါရာရေးကျောင်းတွေမှာစစ်ပီးရှောင်ဒုက္ခသည်1000ကျော်ရောက်ရှိနေတယ်လို့မိုးသွင်းကလမှာအပြားနာဖြစ်ပွားနေပြီးသေဆုံးသူရှိလာတယ်လို့ခရီးရန်သင်းတော်တာဝန်ရှိသူဥမုံတန်ကပြောပါတယ်
ကျွန်တော်တို့တနိုင်းမှာအခုစစ်ပီးရှောင်ဒုက္ခသည်က1000ကျော်ရှိပါတယ်ခင်ဗျအတင်းတော်9ခုမှ9နေရာမှာရှိတယ်အဓိကတော့ဒီစက်ကြီးပိုင်းနဲ့အာမြို့ကြီးကြီးကလေးတွေတမန်ရရတော့တချို့ဆိုရင်ဒီတော့ဆိုးလာတာပြည်ရမနေ့တနေ့ရတော့မှဟိုတယောက်ကဖုံးသွားရဲ့ဖြစ်ပေါ့နော်ဒီတို့ရဲ့နေရာထိုင်ခင်းတို့ရဲ့ဒီနေရာကတော့အဆင်မပြေဖြစ်နေတော့အဲ့ဒါညအခုလောလောဆယ်ဆယ်ကတို့အဝင်းပြဝင်းချောရောကနည်းနည်းဆမ်းမျိုးပေါ့နော်ခံစားရတာတွေတချို့ရှိလာတယ်ဒီလိုမျက်ချားပေါ့မျက်ချားနဲ့ဒီကျောင်းကြီးကျောင်းသားတော်တော်များတယ်အမျိုးမှာတင်းပေါ်မှာပဲကျွန်တော်တို့လည်းထားနေရတယ်ဆိုတော့
စစ်ဘေးရှောင်များစုဟာတနိုင်းဒီတာအင်္ဂါကနှန့်ခမ်းနံပြူကျေးရွာကဖြစ်ပြီးစွန်လပထမပတ်ကနေအခုထိသဖွဲဖွဲနေရကနေတင်းရှောင်လာခဲ့တာပါမြန်မာသမ္မတော်ကလည်းစွန်လ15ရက်နေ့နောက်ဆုံးသားပြီးကချင်ပြည်နယ်တနိုင်းမော်သွင်းတွေကလည်းထွက်ခွာကြဖို့ညွှန်ကြားချက်ပေးလာပြီးနောက်မှာဒေသခံတွေပါဝင်မော်လုတ်သားတွေနေရာကထွက်ခွာလာကြတယ်လို့တနိုင်းမြို့တွင်မှလည်းစစ်ပီးရှောင်ထောင်ကျော်ရောက်ရှိနေတာပါလက်ရှိတနိုင်းဒေသတွင်မှမြန်မာသမ္မတော်နဲ့ KIU ကချင်လွတ်လပ်ရေးအဖွဲ့တို့အကြားစစ်ရေးသိမ်းမှ40ချိန်နေကြောင်းစစ်ပီးရှောင်တွေအနေနဲ့ရေရှည်နေထိုင်စားတောက်ရေးမှာခက်သွေးမဲ့အခြေအနေရှိတယ်လို့လည်းဥမုံတန်ကဆိုပါတယ်
ဒီတမိုင်းကအခုချိန်ကြီးဒီ73ချိန်နဲ့ဒီဆံကအစိုးရကနေပိတ်ထားတုန်းဖြစ်ပါရဲ့ဒီဘက်ကိုဝင်လို့မရပါဘူးဆိုတော့ဒီရှယ်အတွက်ကဆံကစားတော့တာအင်တာနက်အစိုးရကအချိန်တွေတစ်ခုဖြစ်နေပါတယ်ဆံကလည်းအခုတစ်အိတ်ကို4000တော်ပေးရတယ်ဒီမှာကျွန်တော်တို့ရချင်းပြားကြောင်းမှာတော့ဒီလူရောက်900တော်စားတာကတစ်နေ့ကိုဆံက6စားရတယ်ဆေးရမှာ860ပဲလို့ဆိုတော့အရင်ကတည်းကအင်ဒမားစားတော့လည်းအင်ဒမားတို့ရရတဲ့အချိန်မှာဒီလိုလိုဆေးဆေးကလူမျိုးဖက်စီဒီမြစ်သားတို့ဒီကရူနာတို့ဒီမဒီယာလည်း80ပေါ့နော်အဲ့ဒီမျိုးဒီနေ့ဘာကူနေဟာနဲ့ဆေးဒီမှာစားနေရတဲ့အချိန်မှာ
တနိုင်းဒီရအတွင်းမှာလည်း KIO နဲ့မြန်မာသမ္မတော်တို့ကနေဒေသခံတွေသွားလာရေးမှာဟန်တာမှုတွေရှိနေတယ်လို့စာနာရိတ်ခါတည်ဆောင်ရေးမှာစီစစ်မှုတင်ကြထားတာကြောင့်ဂုံစင်းထုံးတွေတက်နေတယ်လို့လည်းသူကဆိုပါတယ်အခုရောက်ရှိနေတဲ့စစ်ဘေးရှောင်တွေကိုခရီးရန်ဖွဲ့စည်းတွေနိုင်ငံရေးပါတီလူမှုဖွဲ့စည်းတွေကနေကူညီထောက်ပံ့ပေးပေမဲ့လည်းကချင်ပြည်နယ်ဆိုရကနေကူညီမှုမရှိသေးဘူးလို့ဥမုံတန်ကဆိုပါတယ်စစ်ဘေးရှောင်တွေအနေနဲ့နေရရင်းကနေထွက်ခွာလာခဲ့လို့ဆုံးဖြတ်မှုတွေရှိနေတယ်လို့အင်္ဂါကားဒေရခန်ဆရာသူရှန်ကအခုလိုပြောပါတယ
်ကျွန်တော်တို့ပိုင်ဆိုင်တဲ့ဟာတွေကျတော့ဒီမှာလည်းပြောချင်မရှိတော့အောင်ဆိုတော့မှဆုံးရှုံးနေလာတာပေါ့အခုကျွန်တော်တို့ရွာတွေဆိုရင်နေရှိတဲ့ခြံရှိတဲ့ပေါင်ရာတွေဒီစပါးတွေအများကြီးစိုက်ထားတယ်အမှတချို့တွေဆိုရင်နိုင်ငံတော်တွေကထုတ်တဲ့စမှုနေရာတွေကထုတ်တဲ့လေထုံချက်တွေဝယ်တယ်အဲ့လိုမျိုးနေနဲ့စက်ကြီးရေးတွေအမျိုးလုပ်စားနေတာပေါ့ဒီတိုင်းပဲပြထားရတာပေါ့အဲ့ဒီမျိုးနိုင်ရဆုံးရှုံးနေတာတော့ဘာတစ်ခုမှမပါဘူးတောင်းချင်းထောင်းနေလဲဘာမှမပါဘူးပေါ့အဲ့လိုမျိုးဒီလူရလူကြောင်းရဲ့အိမ်ကအဆူဘာလို့အစားနေနေပါပါနေတဲ့ဖြစ်ဖြစ်လာဆုံးရှုံးနေဆိုတဲ့ဟာတော့အကုန်လုံးဒီမှာရှိတဲ့လူတွေအားလုံးအတဲ့တော့ဘယ်လိုမြင်လာတာကြီးပါလဲ
စစ်ဘေးရှောင်တွေထဲမှာကျောင်းတွေရွယ်ကျောင်းသားနေရာခန့်ဟန်လဲတနိုင်းမြို့နယ်ထဲကအခြေခံပညာစာသင်ကျောင်းတွေမှာစာသင်ကျောင်းနေရပါတယ်လက်ရှိမော်သွင်းဒေသဆယ်ခုကဒေသခံစင်းနဲ့ရွှေတင်းသူလုပ်သမားတွေဟာနေရရင်းနဲ့ဘေးလွတ်ရာကိုတင်းရှောင်နေကြရရတယ်လို့မော်သွင်းဒေသမှာတမတော်ကနေနေပြည်တော်ရင်းလေးလုဆောင်နေတဲ့အနေထားမှာရှိနေပါတယ်တနိုင်းဒေသဘက်မှာစွန်လ3ဘိုင်းကနေတကနေ့အထိတိုက်ပွဲအကြ တကြောပြန်စစ်ရေးတင်းမှလာခဲ့တာ6နှစ်ပြည့်ခဲ့ပြီဖြစ်သလိုတိုက်ပွဲကြောင့်စစ်ပြေးဒုက္ခတွေတသိန်းကျော်ဟာကချင်ပြည်နယ်နဲ့တရုတ်ပြည်နယ်စပ်တွေမှာစစ်ပြေးသိမ်းရှောင်နေကြရပါတယ်ခင်ဗျာ
။နိုင်ကွင်းအိမ်ပြောပြခဲ့တာပါရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးပါတော့မယ်။အမေရိကန်နဲ့တရုတ်ထိပ်တန်းတန်တပန်တွေဟာအစ်စ်မြင့်လုံခြုံရေးဆွေးနွေးပွဲတွေဆွေးနွေးဖို့အတွက်ဝါရှင်တန်မှာဗုဒ္ဓဟူးနေ့ကတွေ့ဆုံခဲ့ကြပါတယ်။ဒီဆွေးနွေးပွဲဟာကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒတိုက်ဖျက်ရေးကနေမြောက်ကိုရီးယားအပေါ်တရုတ်အစိုးရရဲ့ဩဇာအရှိန်အဝါကိုတုံးဖို့ကိစ္စရပ်တွေအထိကိစ္စရပ်တော်များများကိုတိုးမြှင့်သွားဖို့ရည်ရွယ်ပြီးလှုပ်တဲ့ဆွေးနွေးပွဲတွေကပထမဆုံးဆွေးနွေးပွဲဖြစ်ပါတယ်။ VOA သတင်းတောက် Elizabeth Chanoff သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးပါမယ်ရှင
်။အမေရိကန်နဲ့တရုတ်အစိုးရတာဝန်ရှိသူတွေဟာဝါရှင်တန်မှာဗုဒ္ဓဟူးနေ့ကတွေ့ဆုံပြီးတော့ပထမဆုံးအကြိမ်ဗျူဟာမြောက်ဆွေးနွေးမှုတွေကိုစတင်လိုက်ပါတယ်။မြောက်ကိုရီးယားကတနည်းကြော်ကြာဖမ်းဆီးထိန်းသိမ်းခဲ့တဲ့အမေရိကန်ကျောင်းသား Otto Warmbier တေဆုံးပြီးရပိုင်းအတွင်းမှာပဲဒီဆွေးနွေးပွဲကိုလုပ်ခဲ့တာပါ။အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကတော့ Warmbier တေဆုံးရတာဟာဥရေပေါင်းကိုကျော်လွန်ပြီးလှုပ်တာကြောင့်ဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံကိုပြစ်တင်ရှုတ်ချလိုက်ပါတယ
် There's no way that we can look at a situation like this with any kind of understanding this is
ဒီကိစ္စကိုကျွန်တော်ဘလို့မှနားလည်ပြီးကြည့်ပေးလို့မရပါဘူးဒါတရားဥပဒေစိုးမိုးမှုလူသားချင်းစာနာမှုလူတွေပေါ်တာဝန်ယူတတ်မှုဆိုတာကိုနားမလည်တဲ့လုပ်ရဖြစ်ပါတယ်
ဒီဆွေးနွေးပွဲကိုပူးတွဲကျင်းပခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကလည်းမြောက်ကိုရီးယားကတကမ္ဘာလုံးကိုချိမ့်ချောက်နေတာတွေကိုရှော့ချနိုင်ဖို့အတွက်တရုတ်ဆိုးရအနေနဲ့တက်တက်ကြွကြွပါဝင်လှူရှားဖို့လိုအပ်တယ်ဆိုတာကိုအလေးပေးပြောကြားသွားပါတယ
် Whether it is money laundering, extorting Korean expatriates or malicious cyber activity, North Korea has engaged in a number of criminal enterprises.
ဝင်မဲ့ခွာချတာပဲဖြစ်ဖြစ်ပြပရောက်တွေစီကနေငွေညစ်တာတွေဒါမှမဟုတ်စိုက်ဘာတက်ခတ်မှုတွေကနေပဲဖြစ်ဖြစ်မြောက်ကိုရီးယားသူတို့ရဲ့လက်နက်အစီအစဉ်ကိုငွေချေးထောက်ပံ့ပေးနေတဲ့ရာဇဝတ်မှုမကင်းတဲ့လုပ်ငန်းတွေနဲ့ဆက်ဆံတာတွေရှိနေပါတယ
်။တောင်တရုတ်ပင်လယ်အတွင်းနေပြည်တော်ဆိုင်မှုအငင်းပွားတာတွေဆက်ဖြစ်နေတာနဲ့အတူအာရှပစိဖိတ်ဒေသမှာဖိအားတွေမြင့်တက်နေတဲ့အချိန်မှာပဲအခုလိုဆွေးနွေးမှုတွေဖြစ်လာခဲ့တာပါ။အကြမ်းဖက်တိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုတွေဆက်လက်လှုပ်ဆောင်ကြဖို့တာဝန်ရှိသူတွေကအလေးပေးပြောကြားခဲ့ပြီး IS အစွန်းရောက်တွေကိုတိုက်တဲ့နေရာမှာအီရတ်အစိုးရကိုကူညီဖို့အမေရိကန်အနေနဲ့တရုတ်အစိုးရစီကနေအကူအညီယူသွားမှာဖြစ်တယ်လို့ပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတရုတ်နိုင်ငံဘေကျင်းမြို့ကိုအခုနှစ်အကုန်ပိုင်းမှာသွားရောက်ခင်းနှစ်နိုင်ငံကြားဆွေးနွေးမှုတွေဆက်လုပ်သွားဖို့ကနှစ်ဖက်စလုံးအတွက်ထိတ်တန့်ဦးစားပေးကိစ္စရဖြစ်ပါတယ
် Talk is not enough when it comes to increasing cooperation and narrowing differences between our two sides
နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေမြင့်တင်ပြီးကွာမှုတွေကိုရှင်းချသွားဖို့လုပ်တဲ့အခါမှာဆွေးနွေးနေုံနဲ့မလုံလောက်ပါဘူးကျွန်တော်တို့ဒီနေ့လုပ်ဖို့သဘောတူခဲ့တာတွေကနောက်ထပ်ဆွေးနွေးမှုတွေလုပ်ဖို့အတွက်အခြေခံအုတ်မြစ်တွေပဲဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့အစည်းအဝေးပတ်အတွင်းမှာတွေ့ဆုံဆွေးနွေးသွားဖို့ရှိနေပြီးတော့ဒီဆွေးနွေးပွဲမတိုင်ခင်မှာအခုလိုပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ကတိပြုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အခုအာရှဒေသတွင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဘက်ကိုအလှည့်ပေးချင်ပါတယ်ဝင်ငွေနဲ့တုံးဆွဲမှုတိုးတက်လာတာကြောင့်တရုတ်နိုင်ငံအပါအဝင်အာရှဒေသမှာပလတ်စတစ်နဲ့ကုန်ပစ္စည်းထုတ်ပုတ်မှုလုပ်ငန်းတွေဖွံ့ဖြိုးလာတာနဲ့အတူလူလတ်တန်းစားတွေကြီးထွားလာတဲ့အတွက်ဒေသတွင်းပလတ်စတစ်လိုအပ်ချက်တွေထပ်တိုးလာမယ်လို့သုံးသပ်သူတွေကပြောကြပါတယ်။တစ်ချိန်တည်းမှာပဲမြစ်တွေနဲ့သမုဒ္ဒရာတွေထဲမှာပလတ်စတစ်အညစ်အကြေးတွေစုပုံပြီးတဘာဝပတ်ဝန်းကျင်ပေါ်ထိခိုက်လာမယ်အရေးပေါ်မှာလည်းစိုးရိမ်စရာဖြစ်လာတာပါ။အွန်လိုင်းပေါ်ကပလတ်စတစ်ထုတ်လုပ်ရောင်းချတဲ့ website တွေကဖွံ့ဖြိုးလာမှုရဲ့ပြရုပ်ဖြစ်ပြီးဒီကုန်သွယ်ရင်းနှီးမြှုပ်နှံမှုကအာရှစီးပွားရေးမှာဒေါ်လာတန်းထောင်နဲ့ချီပြီးတော့ရှိနေတာဖြစ်ပါတယ်။ VOA သတင်းတောက်ရွန်ကော်ပင်ရဲ့သတင်းပေးပို့ချက်ကိုမတ်သိန်ကြီးထက်ကပြောပြမှာပါရှင
်။တရုတ်နိုင်ငံဟာဆယ်စုနှစ်6ခုကျော်အတွင်းဒေသတွင်းမှာပလတ်စတစ်ထုတ်လုပ်မှုဦးဆောင်နိုင်ငံဖြစ်ခဲ့ပြီးကမ္ဘာပလတ်စတစ်ထုတ်လုပ်မှုရဲ့20ရာခိုင်နှုန်းကျော်ရှိနေပါတယ်။မြန်မာနိုင်ငံပါဝင်တဲ့8000အာရှနိုင်ငံတွေရဲ့ထုတ်လုပ်မှုကလည်းကမ္ဘာပလတ်စတစ်ထုတ်လုပ်မှုရဲ့20ရာခိုင်နှုန်းရှိပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း20ကျော်အတွင်းကမ္ဘာတစ်လွှာပလတ်စတစ်အသုံးပြုမှုကအကြမ်းဖျင်းအဖြစ်3ဆလောက်တက်လာတာလို့ဩစတြေးလျအခြေစိုက် ENC ဘဏ်ရဲ့စီးပွားရေးပညာရှင်တို့ကပြောပါတယ်။8000အာရှနိုင်ငံတွေထဲကဗီယက်နမ်နိုင်ငံဟာဆိုရင်ပလတ်စတစ်ထုတ်လုပ်မှုပြင်းမြ18ရာခိုင်နှုန်းတိုးလာပြီး8တင်ပို့မှုဦးဆောင်နိုင်ငံဖြစ်ပါတယ်။ထိုင်းနိုင်ငံမှာဆိုရင်ပလတ်စတစ်အသုံးပြုနှုန်းက လူတဦးကိုကီလို40လောက်ရှိနေပြီးဒေတာတွင်မှာတဦးချင်းပလတ်စတစ်အသုံးပြုမှုအများဆုံးနိုင်ငံဖြစ်ပါတယ်။မလေးရှားနိုင်ငံမှာတော့လူတဦးချင်းအသုံးပြုမှု18ကီလိုဂရမ်ရှိပါတယ်။ဇွန်လအစောပိုင်းမှာကျင်းပတဲ့ကုလသမဂ္ဂသမုဒ္ဒရာများဆိုင်ရာညီလာခံမှာတော့တရုတ်၊ထိုင်း၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့အနေနဲ့ပလတ်စတစ်အသုံးပြုမှုကိုလျှော့ချဖို့တိုက်တွန်းပြီးနိုင်ငံတွေအနေနဲ့လည်းအသုံးပြုမှုလျှော့ချဖို့တိုက်တွန်းပါတယ်။ထိုင်းခြေဆိုင်ဇီဝဖြစ်စဉ်ဆိုင်ရာထိမ့်သိမ်းရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးပန်ချွန်းစီထန်ကတော့ထိုင်းနိုင်ငံမှာပလတ်စတစ်အသုံးပြုမှုလျှော့ချဖို့ကခက်ခဲလိမ့်မယ်လို့ပြောပါတယ်။
In my opinion, it is very, very difficult because the Thai people.
ထိုင်းနိုင်ငံမှာ plastic ကိုလွယ်လွယ်သုံးလိုက်တဲ့အလေးကစွဲနေတော့ short သုံးဖို့လုပ်ရမှာကတိတ်ပြီးတော့ခက်ခဲမှာပါ။ကျမတို့စီမကအစားအသောက်ထုတ်ဖို့ plastic အိတ်ကနေရာတိုင်းမှာလုံနေတာပါ။ဒါကြောင့် plastic short ဖို့တိတ်ခတ်ပါတယ်
။ထိုင်းဆိုရကတော့ဒီပြဿနာကိုဖြေရှင်းဖို့20 view ဟာချမှတ်လှုပ်ဆောင်နေပါတယ်။ထိုင်းဆိုရအနေနဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းစီမံခန့်ခွဲဖို့အစီအစဉ်ချမှတ်လှုပ်ဆောင်ပေမဲ့ဒီထက်အရေးကြီးတဲ့ကိစ္စကိုအာရုံစိုက်ဖို့လိုအပ်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ Greenpeace ရဲ့ထိုင်းနိုင်ငံဆိုင်ရာညွှန်ကြားရေးမှူးတာရာဘူကာမစရီကပြောပါတယ
် I think they on one hand they're looking at really
ဟိုင်းဆိုရအနေနဲ့ plastic ဆုံးပြပစ္စည်းတွေကိုဘယ်လိုကင်တွယ်မလဲဆိုတဲ့အပေါ်ထိရောက်တဲ့ချင်းကပ်မှုကိုတစ်ဖက်ကနီလန်းရှာနေပါတယ်။ဒီဘက်မှာတော့တိတ်ပြီးရေးကြည့်တဲ့ကိစ္စတစ်ခုကိုလှုပ်ဆောင်မှုမေ့လျော့နေပါတယ်။ plastic ဆုံးပြပစ္စည်းရှော့ချရေးအတွက်တည်ထောင်ဆောင်ရွက်နေတာမရှိပါဘူး။
နယူးဇီလန်ခြေဆိုင်သဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူအန်နာဒေါ်ဆန်ကတော့2016ခုနှစ်တုန်းကဖိလစ်ပိုင်မှာ3လကြာနေထိုင်ခဲ့သူပါဝါနဲ့လှုပ်ထားတဲ့စပိန်တစည်းနဲ့ကီလိုမီတာ2000လောက်ခီးသွားခဲ့ပြီးကမ်းခြေတွေမှာပလတ်စတစ်အမှိုက်တွေကိုရှင်းလင်းနောက်ဒေသခံလူမှုအဖွဲ့အစည်းတွေပလတ်စတစ်အသုံးပြုမှုလျှော့လာအောင်စီရင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်အစားအသောက်ရောင်းချမှုတွေမှာပလတ်စတစ်အသုံးပြုမှုလျှော့ချနိုင်ဖို့အာရုံစိုက်လုပ်ရမှာဖြစ်တယ်လို့အန်နာဒေါ်ဆန်ကပြောပါတယ
်The change has to start with food and
အစားအသောက်တွေဘလို့စားတော့စလဲဆိုတာကစလို့ကျမတို့ပြောင်းလဲရပါမယ်။ကမ်းခြေတွေရှင်းလင်းဖို့ထုတ်ဖို့မှုပုံစံတွေပြောင်းဖို့နောက်ပြီးတော့လူတွေကိုအသင့်စားအစားအသောက်တွေထက်လက်ဆက်တဲ့အသီးဟန်တွေအသီးရွက်တွေစားဖို့နောက်စူပါမားကတ်ကြီးတွေမှာထက်ဈေးတွေမှာဈေးဝယ်ကြဖို့လူတွေကိုတွန်းအားပေးဖို့လိုပါတယ်ရှင့်
အစိုးရအနေနဲ့ plastic ထုတ်လွှင့်မှုလျှော့ချရေးကိုအာရုံစိုက်ဆောင်ရွက်တဲ့လို့သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူဒေါ်ဆန်ကပြောပါတယ် plastic ညဉ့်ညံ့မှုကိုမလျှော့ချနိုင်ဘူးဆိုရင်တော့လာမယ့် 2050 ပြည့်နှစ်အရောက်မှာငါးပမာဏထက် plastic ဆွန့်ပစ်ပစ္စည်းတွေကပိုများသွားမယ်လို့ကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမကြခင်ကပဲသတိပေးထားပါတယ်သမုတ်တရားထဲမှာ plastic ဆွန့်ပစ်ပစ္စည်းတန်ချိန်8တန်းကျော်ရှိနေတယ်လို့သဘာဝပတ်ဝန်းကျင်ရေးဆောင်ရွက်သူတွေကခန့်မှန်းထားပြီးဒီ plastic အညစ်အကြေးတွေကြောင့်ပင်လယ်ငှက်တသန်းနီးပါးပင်လယ်တွင်းကနိုးတိုက်သရဝါတသိန်းနဲ့တန်းနဲ့ချီတဲ့ငါးတွေကိုသေဆုံးစေပြီးဇီဝဖြစ်စဉ်အပေါ်မှာလည်းတက်ရောက်မှုဖြစ်စေပါတယ် plastic ထုတ်လုပ်မှုနဲ့အစားအသောက်ထုတ်ဖိုးမှုလုပ်ငန်းတွေမှာစူးကျိုးဆိုးပစ်တွေကရှိနေတာပါမြစ်တွေသမုတ်တရားတွေမှာပလတ်စတစ်အညစ်အကြေးတွေကြောင့်ကျွန်းတွေရေနစ်မြုပ်တာရင်းနေသရဝါတွေကပလတ်စတစ်တွေဝါမျိုးမိတာတွေလည်းဖြစ်စေတာပါကုလသမဂ္ဂကပလတ်စတစ်အညစ်အကြေးကိစ္စကင်တွယ်ဖို့ဖေဖော်ဝါရီလမှာကြေညာခဲ့ပါတယ်နိုင်စင်သမုတ်တရားတွေကိုပလတ်စတစ်ဆွန့်ပစ်ပစ္စည်းတန်ချိန် 1.15 တန်းကနေ 2.41 တန်းအထိရောက်ရှိနေတယ်လို့သုတေသနစစ်တမ်းတစ်ခုကဖော်ပြပါတယ်အညဉ့်ဉန်းဆုံးမြေအဆင်း20တဲကအများစုဟာဆိုလဲအာရှဒေသမှာဖြစ်တယ်လို့စစ်တမ်းကဖော်ပြပါတယ်။တရုတ်နိုင်ငံကရန်စီမြေဟာဆိုရင်ကမ္ဘာတစ်လွှားကမြစ်တွေထက်ပလတ်စတစ်အညစ်အကြေးစုပုံမှုအများဆုံးဖြစ်ပြီးအရှေ့တရုတ်ပင်လယ်ပြင်အတွင်းပလတ်စတစ်မက်ထရစ်တန်3,300ဆွန့်ပစ်နေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံကဂင်ဂာမြေဟာလဲသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်သူတွေကြားအဓိကစိုးရင်စရာဖြစ်နေတဲ့မြစ်ဒစင်းဖြစ်ပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။VOA မြန်မာပိုင်းစီစဉ်ကိုစာရိုက်ကနေဆက်သွယ်လို့ရင် VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ကြပါလိမ့်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ကြာတာပရင်းနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကျွန်မရေးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာကအ
ခက်ကြီးကြီးလေဒီသတင်းမှာဆရာဆံမမလုံလောက်တဲ့ကြေညာကြီးကမရှိနေဘူး။ရင်းမွေးတင်မှုလည်းရှိတယ်။ကျောင်းဆောက်လည်းမကောင်းဘူး။ဆရာဆံမနေရာလည
်းရခိုင်ပြည်နယ်မှာတက္ကသိုလ်ဝန်တန်းစာမေးပွဲအောင်ချက်နှစ်နှစ်ဆက်တိုက်ကျဆင်းနေတဲ့အကြောင်းကိုအငိမ့်စားကျောင်းဆရာတဦးရဲ့တုံ့တက်ချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်းကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။ဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးတမ်းမာရေးကဏ္ဍကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့ဆေးလိပ်ပေါက်မှုနှုံမြန်မာလာတာနဲ့ဆေးလိပ်အန္တရာယ်ကာကွယ်ရေးအကြောင်းကိုတင်ပြထားပါရစေ။မြန်မာနိုင်ငံမှာနောက်ဆုံးစစ်တမ်းတွေအရအမျိုးသားရောအမျိုးသမီးပါဆေးလိပ်တောက်နှုတ်မြင့်လာနေတာအများဆုံးရှော့ချတဲ့လို့တက်မာရေးပညာရှင်တွေကသတိပေးနေပါတယ်။ကမ္ဘာမှာဆေးလိပ်ကြောင့်နှစ်စဉ်လူပေါင်းတန်းနဲ့ချီတေဆုံးနေတာမို့လို့ဒီလိုဆေးလိပ်ဆွဲတာရှော့ချနိုင်ဖို့ဘာတွေအဓိကလှုပ်ဆောင်သင့်တယ်လဲဆိုတာကိုအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တမန်တော်ကြီးဒေါက်တာမေဆုခင်ဗျာဒီဆေးလိပ်တောက်သုံးမှုကြောင့်ပေါ့နော်ကမ္ဘာပေါ်မှာတစ်နှစ်ကိုဒီလူတန်းနဲ့ချီပြီးတော့တည်ဆုံနေရတယ်လို့သုတေသနစာချုပ်တွေမှာတွေ့ရှိထားပါတယ်ဆရာတစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလည်းဒီစစ်တမ်းလိလာတွေ့ရှိမှုတွေကအမျိုးသား50ရာခိုင်နှုန်းနီးပါးနဲ့အမျိုးသမီး100ရာခိုင်နှုန်းနီးပါးကဆေးလိပ်တောက်သုံးနေတာကိုတွေ့ရပါတယ်ဆရာအဲ့ဒီခါကျတော့ဒီဆေးလိပ်တောက်သုံးမှုရှော့ချနိုင်အောင်ပေါ့နော်ဒီတစ်ခေါက်ဆေးနေမှာဖြစ်တဲ့အတွက်ဒီဆေးလိပ်ဆွေးရခြင်းအကြောင်းအဓိကဘာကြောင့်ဖြစ်ရလဲဆရာ
ဆေးလိပ်ဆွဲလန်းတာအဓိကဆိုတော့ဆေးလိပ်မှာပါဝင်တဲ့နီကိုတင်းဓာတ်ကြောင့်ဖြစ်တာ။အဲဒီနီကိုတင်းဓာတ်ကကိုယ်ခန္ဓာထဲကိုရောက်ရှိသွားတဲ့အခါကျရင်ပုံနောက်ကိုပြင်းနေနံဖန်းစီတဲ့အာနိသင်ကျော်ရှိတယ်။ဒီတဲ့အခါကျတော့စိတ်ကိုပို့ပြီးတော့ငြိမ်အောင်၊ဉာဏ်တော့ကိုရောကြအောင်၊အချင်းစိတ်ကိုပြေကြအောင်၊လူကိုအာရုံစူးစိုက်မှုရအောင်အဲ့ဒီလိုအာနိသင်ကိုပြည့်စုံကြအောင်လို့နီကိုတင်းကိုဆွဲလန်းကြတာဖြစ်တာ
။ဟုတ်ကဲ့ဆရာ။ခုလူဒီဆွဲလန်းစေနိုင်တဲ့ဆေးလိပ်နဲ့ပတ်သက်ပြီးတော့ဆရာနော်ဒီတုံးဆက်မှုများတဲ့အနေအထားကိုကြည့်တဲ့အခါမှာဒီလူငယ်တွေဆက်ကျော်သက်ရွယ်တွေဒီကြားသူကြောင်းသားလေးတွေဖြစ်နေကြအောင်တွေ့ရပါတယ်ဆရာအဲ့ဒီခါကျတော့သူတို့ကိုအဓိကထားပြီးတော့ဒီကာကွယ်ဖို့အတွက်ဆိုလို့ရှိရင်ဘယ်လိုအချက်တွေအဓိကထားပြီးလုပ်တင်လဲဆရာ
ဒီပြည်ပြည်ကနေကဆေးလိပ်စတင်ပြီးတော့တောက်တုံးနေပြည်ရာဆိုဆက်ကျော်သက်ရွယ်ဒီလိုကြီးကြားရတွေ့ရအဲ့ဒီဆေးလိပ်ဆွဲရမြင်များစွာလည်းဆေးကျော်သက်ရွယ်ဘဝအနေနဲ့ဆေးလိပ်စံတော့ကြည်အားနေပြီးတော့ဆွဲကောင်းကြတာကိုသိရှိရတယ်။အဲ့တော့အဲ့ဒီဆေးလိပ်တောက်သုံးမှုကိုစောစောက်ဖို့ဆိုရင်ဆေးလိပ်တောက်သုံးမှုအများဆုံးဖြစ်တဲ့လူငယ်တွေကိုအဓိကဥမှတ်ထားပြီးတော့ဆေးလိပ်တောက်သုံးခြင်းရဲ့အမှန်အတိုင်းလူငယ်စီးပွားရေးစိုးစိုးတွေကိုပြင်ရပေးမယ်။ပြီးတော့ဒီထက်ကြတဲ့တွေဆေးလိပ်တောက်ခြင်းအကြောင်းအရာတွေကိုဖိတ်ကြားပြီးတော့ဆေးလိပ်ချင်းစင်နဲ့အဝင်ကျင်းခမီးတွေကိုပြင်ပြီးတော့ဆေးလိပ်တောက်သူလူငယ်ကိုစောစောက်နိုင်မယ်လို့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဆက်ကျော်သက်ရည်တွေကိုဆက်လက်တောက်သုံးမှုရှော့ချနေအောင်ဒီဆက်လက်ကင်းစင်တဲ့နေရာတွေကိုဘယ်နေရာတွေကိုအဓိကသတ်မှတ်ကောင်းမလဲဆရာ
အဓိကတော့စာတင်ကျောင်းတွေပေါ့ဒီစာတင်ကျောင်းပေါင်းတင်နေအဲ့မှာဆိုလို့ရှိရင်ဒီဒီရောင်းနေလူတွေမရှိအောင်ခန့်သက်ဆောင်ရမယ်ဒီတဲ့အခါကျတော့ဒီကျောင်းပုံဝင်တင်တဲ့ကိုဒီလိုရေးဆောင်လာခြင်းမရှိအောင်ဆက်မဲ့ဒီစနေရမယ်အများကြီးကျောင်းတွေမှာခိုးတောက်ကြတဲ့နေရာတွေကဒါလေးကျန်ဒီမြန်မာနေမှာတော့ကြာလေအဲ့မှာဒီဆိုအပ်စလို့ရှင်ကျေဆေးလိပ်ကိုအလေးလိုက်ရောင်းနိုင်လို့ရှိတယ်။နောက်ပြီးတော့တွာလာလှုပ်ရှားနေတဲ့ public area တွေပေါ့လူများတိုးဆွဲတဲ့နေရာတွေကိုဆေးလိပ်ကင်းစင်တဲ့နေရာတွေတတ်မှတ်ပြီးတော့ပြည်သက်ကြတတ်မှတ်နိုင်မယ်ဆိုလို့ရှင်ဆေးလိပ်ပေါ်တော့နေလူတွေရောက်ကြမယ်လို့ယူဆမှု
ဟုတ်ကဲ့ဆရာအဓိကတော့ဒီလူများတင်ကတွာလာတဲ့ဒီပန်းချံတို့ဒီလမ်းမပေါ်နေထားနေလဲပါတော့ဆရာနော
်ပါရမီအရင်မြေထားပေါ်ရင်ပန်းချံဒီကားဂိတ်ဒီယထားဂိတ်ဒီတင်မိုးစိတ်ဒီတော့တဖက်ရည်ဆိုင်ဒီပတ်တော့ဆိုင်ဒီအဲ့မှာဆိုလို့ရှိရင်ဆက်လိပ်ကင်းစင်နေနေနေတတ်မှတ်နေဆိုရင်တော့ဆက်လိပ်တော့သူတွေဒီလက်ကမယ်နော်တော့အဲ့ဒီတော့ဆန်းကြီးထားတဲ့ပေါင်းကြီးကိုချော့ချာဒီမှာမိမိရဲ့ပေါင်းကြီးတဲ့အတိုင်းဆက်လိပ်တော့ဆိုလို့ရှိရင်က တော့တောက်ဖြစ်သွားမယ်ကိုယ့်ရဲ့မိဘအဖေအမေတွေတောက်ဖြစ်စဉ်ဟိုကလေတောက်ဖြစ်သွားမယ်ဆက်လက်ကုမ္ပဏီထင်ရှားအကောင့်နဲ့ဆက်လက်ကုမ္ပဏီထင်ရှားအားကိုဆော့ချပေးရမယ်ပြီးတော့ကိုယ်စံနမူနာဒီစားရတူကဆက်လက်တောက်ဝင်တယ်ဆက်လက်တောက်ကြတာအဲကြောင့်သူတို့ celebrity တွေပေါ့လက်ရှိမြန်မာမျိုးမျိုးတွေဆက်လက်တောက်တဲ့အခန်းတွေအခန်းတွေကိုကြားရတယ်ဆိုလို့ရှိရင်အားကြရဆက်လက်တောက်တယ်အဲကြောင့်ဆက်လက်တောက်တဲ့အခန်းတွေကိုစင်စာလုပ်တဲ့သူတို့ကရာဂုစုစုတွေပြည့်စုံတဲ့စတောတွေပြာဆိုလို့ရှိရင်ဆက်လက်စတောက်ပြီးဆိုတော့ဆွဲပါဖို့ခံရပို့ပြီးတော့များ
ဟုတ်ကဲ့ဆရာဒီကဘာမှာထိရှိချက်တွေကတစ်နှစ်ကိုပေါ့နော်ဒီဆက်လက်တောက်သုံးမှုကြောင့်ဆယ်လူတန်းပေါင်း9တန်းပေါ့ဒီဆုံးနေရတာဖြစ်တဲ့အတွက်ဘလူးယောဂါတွေကြောင့်အခုလိုဒီဆီလေးကြောင့်ပေါ့နော်တရားလေးဆိုင
်ဆီလေးတော့မယ်ဆိုရင်အဓိကသိခဲ့တာကတော့အဆုံးအသက်ရှင်ကျွန်တော်ဆိုင်ရာယောဂါတွေဖြစ်များလားနာလဆီအဆုံးယောဂါတွေဖြစ်နေသို့ကမမူညာယောဂါတွေဖြစ်နေနောက်အဆုံးကင်ဆာဖြစ်နေနောက်အဆုံးဒီယောဂါကိုဆက်ဖို့ဆိုရင်လည်းဘူးပဲနောက်ဒီကိုယ်တိုင်းနေမပောက်ဘူးအဝိဝရှိတဲ့ပေါင်းခြင်းက second sense လို့အဲ့ဒီလေးပါအခုဆီလေးမတောက်ကြလို့ပဲဆီလေးတောက်တဲ့ဒီနေ့ဒီနေ့တည်းဒီမှာအင်းအဲ့ဒါကိုလည်းဆိုင်တော့ဆိုပါမယ်။ဟုတ်အဲ့ဒါတော့ဒီစီစီကျွန်တော်တို့ဒီကောင်ကတော့ဆိုပါမယ်။ဟုတ်ကဲ့ကျွန်တော်တို့ဒီကျင်းနေအဲ့ဒီကျွန်တော်တို့တော့ပြည်ပြီးတော့ကျွန်တော်တို့ကတော့သိနိုင်နေ။ဟုတ်လို့ဒီကောင်ပြည်ပြီးဆက်နိုင်နေ။ဟုတ်စီစီပြီးပို့ပြီးတော့ဆက်လိုက်ရမှာဖြစ်။ဟုတ်ဒီနေ့ဆိုင်တဲ့ယောဂါလေးဆိုဟုတ်ကဲ့ဒီရင်းကန်စာတော့သုံးကြောင်သားတွေဒီမှာဖြည့်ဖြည့်ဆဲတာတွေတွားနေသွားရင်သိကျင်းလိုက်တာဖြစ်။ကန်စာကတော့ဆုံးကန်စာတော့ရှင်းလား။ကန်စာညူးညူးဖြစ်တယ်အဲ့ဒါတော့အဲ့ဒါမှကျောင်းကျင်းစာတို့အစမ်းသင်ကျင်းစာတို့ပြင်ကျင်းစာတို့ပြင်ကျင်းစာအပေါင်းတို့ဟောဘုရားရှင်ဟောပြင်ကောင်းတဲ့မှာဖြစ်လို့လာပြီးတော့ဘုရားတော်ကမှာသတိတတ်တဲ့ဆင်းဒီစာရေးချက်တယ်ဒီလာမျိုးစတဲ့စာရေးဟုံးတဲ့ပေါင်းကြည့်တဲ့ဆိုင်ဘူးလေဒီစာအပြင်မင်းတွေဟောအကြံတန်းကြီးအမင်းကြီးဟောပြမှာ
ဟုတ်ကဲ့ဆရာနောက်တစ်ခါကျတော့ဆယ်ကျော်သက်ပဲကျော်လွန်ပြီးတော့ဒီစတိတောက်လာတဲ့သူတွေနေနေပေါ့နော်သက်ကြီးတဲ့ခါမှာတစုံတရာဒီစတိမကောင်းမှန်းသိတော့လည်းပဲပေါ့နော်ဖြစ်ရခက်တော့တွေ့ရပါလေဆရာသူတို့အတွက်တော့ဘယ်လိုချက်ပေးနိုင်မလဲ
အဓိကဒီကင်းထားကြောင့်မို့လို့ဆိုတာစိတ်လေးဆွဲလန်းနေတယ်အဲ့တော့စိတ်လေးဆွဲနေပေါ့ရည်ရဲထားဒါကြောင့်ဆင်ပါတမန်ရေးပေါ့ပေါ့လားစီးပွားရေးအပေါ်အဆောက်အအုံဆိုလို့လားအပေါ်ပေါင်းခြင်းမှရှိတယ်ဒီကိုယ်ကလေးရှိနေကိုယ်ကောင်ဒီကလေးရှိနေကိုယ်ကလေးရှိနေရှိနေသူတို့ကလည်းဇောပါကြဒါကြောင့်မို့ဆက်ဖြစ်လာတယ်ဆက်တဲ့အခါမှာဆိုလို့ရှိရင်လေဒီကြောက်တူစိတ်ကူးကိုစိတ်ကူးလို့စုပ်ပြီးပို့တဲ့ရောက်ပါ။ဒါကြလို့ရှိရင်ပေါ့ချင်းနဲ့စိတ်ပေါ်လာတဲ့ခါကြလို့ရှိရင်အရင်ကြောင်းပြရမယ်။အကသာစိတ်တာမျိုးတို့တော့စိတ်ကဝင်စားတဲ့ဥရပြုထုတ်တာမျိုး၊စာရေးတာမျိုး၊စာဖတ်တာမျိုးပြီးတော့အစ်စိတ်ပေါ့တဲ့ပေါင်းခြင်းကိုအနည်းဆုံးပေါင်းခြင်းမျိုးတို့ရောက်ပါ။အဲ့တော့ဘယ်လိုမှမပြတ်ခဲတဲ့တစ်ခါဉာဏ်ပြီးတော့စိတ်တာမျိုးတွေရှိတယ်။ဒီမှာဒီကိုချင်းကမျိုးဖြစ်သွားတဲ့တွေဆိုတော့အစ်စိတ်ခါကားသွားသုံးနေမှာကြတဲ့မြစ်တဲ့ကြာနေတဲ့အချိန်ကြီးခါကအောင်မြင်တဲ့အချိန်ဒီလိုချက်ဖို့တဲ့ဒီကရမှာဖြစ်ပါမဟုတ်မှအဲ့လိုအချိန်ကြီးစူးစမ်းနေတဲ့လုံးဝစက်ပြီးတက်သွားတဲ့ဒီလိုရှိတာအဲ့လိုကိုယ်စိတ်ရဲ့စဉ်းစားချက်နဲ့လုံနိုင်လို့ဆိုလို့ရှိရင်တော့ကျောင်းဝင်သွားကြပြီးတဲ့ခါကျတော့အခုကြီးနောက်ဆုံးလို့ပါကျောင်းဝင်ကစိတ်လေးချက်ပြီးပြောရင်ပြေးလို့ရှိပါ
ဟုတ်ကဲ့ရှင်းရှင်းပြောပြချင်ပါတယ်ဆရာ
ကောဝင်းမဲစီစဉ်တက်ဆက်ပေးနေတဲ့ကျမရေကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုမြမရေသုံးသက်ချက်ကိုနားဆင်ကြရပါမယ်။မြမပြည်မှာလျှက်စစ်ဓာတ်အားမလုံလောက်တာဟာမြမတဘာဝဓာတ်ငွေ့တရုတ်နဲ့ထိုင်းကိုရောင်းစားနေလို့ဖြစ်ပါတယ်။ဒါပေမဲ့အာဏာပိုင်တွေကတော့ NDA များတဲ့ကြောက်မီးသွေးသုံးဓာတ်အားပေးဆက်ယုံကိုတိစောက်ဖို့စဉ်းစားနေတဲ့အကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါလိမ့်ရှင်။
ဒေသင်အစိုးရ2015ဧပြီလမှာသဘောတူခဲ့တဲ့ကြောင်မီးတွေတုံဓာအားပေးစက်ရုံတိဆောက်ရေးစီမံကိန်းတစ်ခုကိုဒီဇင်ဘာလရောက်တော့ရက်ဆိုင်လိုက်ကြောင်လွှတ်တော်မှာကြေညာပါတယ်။မွန်ပြည်နယ်ရေးမြို့နယ်အင်းဒင်းရွာအနီးမှာတိဆောက်ဖို့ရည်ရွယ်တာမို့အင်းဒင်းစီမံကိန်းလို့လူသိများပါတယ်။ဂျပန်ထိုင်းကုမ္ပဏီရဲ့စီမံကိန်းဖြစ်ပေမဲ့ဒေသခံတွေကန့်ကွက်ဆန္ဒပြတာမို့ရက်ဆိုင်တယ်လို့ကုမ္ပဏီကကြေညာပါတယ်။တနင်္လာနေ့တိုင်းဒဝေခရိုင်ဗန်းချောင်းဒေသမှာစစ်ခရိုနီဦးကျော်ဝင်းရဲ့ကုမ္ပဏီကိုဧက2000ကြောင်မီးသွေးတူးခွင့်ပေးတာကိုလည်းကန့်ကွက်ကြပါတယ်။မွန်ပြည်နယ်ကြိုင်မြို့မြို့နယ်မှာမော်လမြိုင်ဘီလက်မြေလုပ်ငန်းကိုတော့ဧပြီလ၁ရက်နေ့ကစပြီးကြောင်မီးသွေးလောင်စာနဲ့လေပတ်နေပြီလို့ပြည်နယ်ဝန်ကြီးချုပ်ကဇွန်လ15ရက်နေ့ကပြောဆိုကြောင်း အရာဝတီတွေမှာပေါ်ပြပါတယ်ဒါပေမဲ့ဆာဖာကန်တာထုတ်လုပ်မှုအနည်းဆုံးကြောင်းပြီးသွေးအမျိုးအစားကိုအင်ဒိုနီးရှားကတင်သွင်းပြီးအသုံးပြုနေတယ်လို့ဆိုပါတယ်ကြောင်းပြီးသွေးဟာလူမှုဘဝကိုထိခိုက်စေပြီးအစိုက်သင့်နိုင်တဲ့အတွက်ဒေသခံတွေကစိုးရိမ်ကြပါတယ်ဒါကြောင့်ကြောင်းပြီးသွေးစီမံကိန်းတိုင်းကိုကန့်ကွက်ဆန္ဒပြကြတာဖြစ်ပါတယ်
မော်လမြိုင်ဘီလက်မြေလုပ်ငန်းအတွက်ကြောင်မီးသွေးသုံးဓာတ်အားပေးစက်ရုံတိဆောက်တာကိုဒေသခံကျေးရွာ၁၁ရွာကကန့်ကွက်ကြပါတယ်။အင်ဒိုနီးရှားကတင်သွင်းတဲ့ကြောင်မီးသွေးအမျိုးအစားဖြစ်လို့မြမကြောင်မီးသွေးလောက်မဆိုးဘူးလို့အကြောင်းပြပါတယ်။ကြောင်မီးသွေး၄မျိုးလောက်ရှိပေမဲ့အကြမ်းမြင်အဖြစ်အပျော်မျိုးနဲ့အမားမျိုးဆိုပြီး၂မျိုးခွဲနိုင်ပါတယ်။အပျော်စားအညွေရောင်လစ်နိုက်ကြောင်မီးသွေးဟာပတ်ဝန်းကျင်ကိုအထိခိုက်ဆုံးဖြစ်ပါတယ်။မြမကြောင်မီးသွေးဟာအပျော်စားဖြစ်လို့ပဝန်းကျင်ကိုအများဆုံးညဉ့်ညမ်းစေပါတယ်။ကြောင်မီးသွေးတွင်းတွေဟာဟင်းလင်းပွင့်တွင်းဖြစ်လို့မြေပေါ်ကတူးယူရပြီးထုတ်ယူတဲ့ပမာဏများလေလေတူးယူတဲ့နေရာကျယ်ဝန်းလေလေဖြစ်ပါတယ်။တီကျစ်ကြောင်မီးသွေးကြောင့်ပဝန်းကျင်ပျက်စီးရပုံကိုပို့အုပ်လူငယ်အဖွဲ့က2011ခုနှစ်မှာအစီရင်ခံစာထုတ်ပြန်မှုပါတယ်။အခုအထိကန့်ကွက်နေကြတုံးဖြစ်ပါတယ
်။ကြောင်မီးသွေးသုံးဆက်ရုံစီမံကိန်းအားလုံးလူလူမှာဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြပွဲနဲ့ကျုံးနေရပါတယ်။ရန်ကုန်တိုင်းအတွင်းမှာတော့ကြောင်မီးသွေးသုံးဆက်ရုံတိဆောက်ခွင့်မပြုကြောင်းသိရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းလွေလင်းခရိုင်မိုင်းကန်မြို့နယ်မှာတော့ဒေသခံတွေရဲ့ကန့်ကွက်မှုကြောင့်လုပ်ငန်းရုပ်သိမ်းဖို့ကုမ္ပဏီဘက်ကသဘောတူခဲ့ပါတယ်။ကြောင်မီးသွေးတွင်တွင်ရေဝေးရေလဲဒေသတစ်တော်တွေပျက်စီးပြုံးတည်ပြီးလေယာဉ်တွေပျက်စီးလာနိုင်တာကိုရှင်းပြတဲ့အတွက်ကြောင်မီးသွေးတုဖော်မှုကိုရုပ်သိမ်းဖို့ကုမ္ပဏီဘက်ကဆုံးဖြတ်ခဲ့ကြောင်းသိရပါတယ
်။ဒါပေမဲ့တယန်စာတနဲ့ပတ်ဝန်းကျင်ရေးရာဝန်ကြီးဦးဝင်းဝင်းကကြောင်မီးသွေးဟာအန္တရာယ်မရှိဘူးလို့လွှတ်တော်မှာပြောဆိုတဲ့အတွက်မိုင်းကင်ကြောင်မီးသွေးလုပ်ငန်းကိုမကြမီကပြန်လည်စတင်နေပြီဖြစ်ကြောင်းဇွန်လ2ရက်နေ့ထုတ်ရှမ်းတန်တော်စစ်မှာဖော်ပြပါရယ်။ကြောင်မီးသွေးလုပ်ငန်းကထွက်တဲ့မီးခိုးနဲ့အမှုန့်ဟာလူတို့ကိုညဉ့်ညမ်းစေတာမို့လူတို့ကျန်းမာရေးကိုအန္တရာယ်ပေးတယ်လို့ပြည်သူတွေကနားလည်ထားကြပါရယ်။အပျော်စားဖြစ်တဲ့အတွက်ကြောင်မီးသွေးပုံအလိုလိုမီးလောင်လို့ထွက်လာတဲ့အနံ့ဆိုးဟာဒေသခံတွေကိုအတော်ဒုက္ခပေးပါတယ်။ကြောင်မီးသွေးသုံးဆက်ယုံကထွက်တဲ့မီးခိုးမှာပါလာတဲ့အစိတ်တက်ဟာသဘာဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်။ဆက်ယုံတစ်ဝက်ကရွာတွေမှာလူဦးရေ90ရာခိုင်နှုန်းဟာအရေးပြားရားရံတဲ့ရောဂါကိုခံစားနေရတယ်လို့ဆိုပါတယ်။ဘာကြောင့်ထုတ်ခွင့်ပေးတယ်ဆိုတာစဉ်းစားစရာဖြစ်လာပါတယ်။
ထိုင်းနိုင်ငံမြောက်ပိုင်းကကြောင်မီးသွေးသုံးမဲမော့လျှက်စစ်ဓာတ်အားပေးစက်ရုံကထုတ်လွှင့်လိုက်တဲ့အစိတ်ငွေကိုရှူရှိုက်ပြီးလို့အသက်ရှူလမ်းကြောင်းယောဂါအဆုတ်ကင်ဆာသွေးအစိတ်တဲ့ယောဂါစတဲ့ယောဂါတွေကိုခံစားရသူပေါင်းထောင်ချီရှိနေပါတယ်။မြန်မာပြည်မှာကြောင်မီးသွေးထုတ်ခွင့်ကိုအသစ်ထုတ်မပေးတော့ဘူးလို့တရားစာတက်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးကမကြမီးကပြောပါတယ်။အရင်ထုတ်ခွင့်ရထားသူတွေကတော့ဒီကနီလာအတိုင်းလုပ်မလို့စစ်ဆေးမယ်လို့ဆိုပါတယ်။စွန့်အင်ရဖို့ကြောင်မီးသွေးအရေးကြီးပြီမယ်။လူလူအသက်ဘေးကပိုပြီးအရေးကြီးပါတယ်။တဘောဝဓာတ်ငွေတရုတ်နဲ့ထိုင်းကိုရောင်းစားနေတာမို့မြန်မာပြည်မှာအခအသတ်နဲ့သာသုံးနိုင်ပါလေ။အခုတော့ဒီကန့်တတ်ထားတဲ့ပမာဏကုန်သွားလို့နောက်ထပ်မရတော့ပါဘူး။ပဝင်းကျင်ထိခိုက်တဲ့ရေအားရစစ်ကိုလည်းမထုတ်နိုင်ပါဘူး။ဒါကြောင့်ကြောင်မီးသွေးသုံးဓာတ်ပစ်စက်အကြောင်းပြည်သူတွေနားလည်အောင်ရှင်းပြပြီးဒီဆောက်ဖို့စေကူးကြောင်းရက်စစ်နယ်စွာရင်ဝင်ကြီးဌာနအတွင်းဝင်က AP လက်ကပြောပါလေ။ကြောင်မီးသွေးသေးစက်ရုံမှာရေသုံးတဲ့ပမာဏအလွန်များတာကြောင့်ရေဓူကိုညင်ညာစေတဲ့အပြင်ရေရှားပါမှုပြဿနာစုကိုလည်းဖြစ်စေနိုင်ပါလေခင်ဗျာ
။ဥက္ကင်ရဲ့မြန်မာရေးသုံးသက်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတင်းငွေတွင်နေမနေ့ပိုင်းမှာနားဆင်နိုင်ကြပါလေရှင်။
ရရှိမှခင်ဗျာမြို့ပြပေါ်ကကျူးကျော်အင်ယာတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွေရခက်ခဲသိမ်မွေ့တဲ့ပြဿနာတရဖြစ်လာပါတယ်ကျူးကျော်အင်ယာတွေအတင်းဖြတ်သိမ်းခြင်းအပြင်ပြဿနာတွေပြည်လဲတွားပွဲရှိပါသလားဒါမှမဟုတ်ကျူးပြဿနာကိုဘလို့ကင်တွေသိမ်းပါသလဲလာမယ့်စနေညတရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းမြန်လိုတဲ့သောတာရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်ဆိုရင်တိုင်းရဲ့လေလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူပေးပါမယ်။ဒါမှမဟုတ်မိမိတို့အမြင်မိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီးတယ်လီဖုန်းနံပါတ်ကတော့1-239-382-5554ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမဲ့သောတာရှင်တွေကိုကြိုဆိုပါရခင်ဗျာ
စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်အခုနောက်ဆုံးကြန့်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနှာစင်ကြရအောင်ပါထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါရရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အစိုးရတက်မတော်နဲ့ KIA အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ထောင်ထဲချီတဲ့စစ်ပီးဒုက္ခသည်တွေတနိုင်းမြို့နယ်ဖျားကျောင်းတွေမှာခုလုံနေကြရပါတယ်ရခိုင်မျိုးသားပါတီ ANP ဒုတိယဥက္ကဋ္ဌရခိုင်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဦးဖိုးမင်းကွဲလွန်သွားခဲ့ပြီဆိုတာနဲ့လူခွင့်ရည်နဲ့လူကုန်သိက္ခာရုပ်ရှင်ပွဲတော်မှာချက်အမျိုးသမီးတဦးရဲ့ဘဝနဲ့အာမံကိုဖော်ကျူးတဲ့ရုပ်တံဇလံအကြောင်းကိုကြားကြရမှာပါရှင်ကျမကနူးပန်ပါသတင်းတွေကိုနယ်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်တနိုင်းဟူကောင်းဒေသနံပြူဘက်မှာပြီးခဲ့တဲ့အပတ်အတွင်းအစိုးရတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KIA အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ပြေးဒုက္ခသည်တွေတနိုင်းမြို့နယ်ဖျားเจ้าတွေမှာဇက်တိုက်ခိုးလုံလာကြသလိုတချို့ကတော့ဒုက္ခသည်မဟုတ်ဘူးဆိုပြီးဟန်တားမှုတွေလုပ်နေပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကနောင်းလုံကုံရာကျေးရွာအနီးတိုက်ပွဲတွေဖြစ်လာပြီးရွာထဲမှာလက်နက်ကြီးကြားရောက်လို့ဒေသခံတွေထွက်ပြေးလာနေကြတာဖြစ်ပါတယ်တနိုင်းဒေသရွှေမော်ရှိတဲ့နေရာနံပြူငါကားနံခမ်းရွာတွေကဒုက္ခသည်အဖြစ်ပြေးလာတဲ့ဒေသခံတွေကိုအစိုးရအနေနဲ့ဒုက္ခသည်အဖြစ်သတ်မှတ်ပေးလို့မရဘူးဆိုပြီးပြောဆိုမှုတွေရှိနေတယ်လို့ဒုက္ခသည်တွေကပြောပါတယ်ဇွန်လ15ရက်နေ့နောက်ဆုံးထားပြီးတနိုင်းဒေသရွှေမော်10ခုကိုတပ်မတော်ကနေဖယ်ရှားပြီးနောက်ပိုင်းဒေသတွင်းတိုက်ပွဲဖြစ်ပွားလာသလိုထောင်ထဲချီတဲ့ဒေသခံတွေကလည်းစစ်ပြေးဒုက္ခသည်အဖြစ်တိမ်းရှောင်နေကြရပါတယ်
လာမယ့်စက်တင်ဘာလတွင်ကရင်ပြည်နယ်ဖာပုံမြို့နယ်ဣတုဒါဒုက္ခတဲစခန်းမှာစာနာရိခာပုံမှန်ထောက်ပံ့မှုအကူအညီရပ်ဆိုင်းတော်မှာဖြစ်လို့စစ်ပြေဒုက္ခတဲတရာကျော်ကနေနေရပြန်ဖို့စီစဉ်နေပြီဖြစ်ပါတယ်။ဒုက္ခတဲတွေဆက်လက်ရပ်တည်ဖို့အခက်အခဲရှိနေသလိုနေရပြန်ရင်လည်းမြေမြုပ်ပိုင်းအန္တရာယ်တွေဆိုးရိမ်နေရတာကြောင့်နေရပြန်မဲ့အစီအစဉ်ကိုဆွေးနွေးတိုင်ပင်နေစေဖြစ်တယ်လို့၎င်းတို့ကအကူအညီပေးနေတဲ့ကရင်မျိုးရမီဖွဲ့ KWO သွေးရင်မှုနော်ကညောဖော်ကပြောပါတယ်။ဣတုဒါပြည်တွင်ဒုက္ခတဲ့စခန်းမှာလူရေ3000ကျော်ရှိပြီးတော့အလူရှင်တွေကစာနာရိတ်ကဖြစ်စံကိုအဓိကထားထောက်ပပေးထားပါတယ်။2006ခုနှစ်မှာ KNU နဲ့အစိုးရတမတော်တို့ထုတ်စစ်စင်နေမှုကြောင့်နေရစွန့်ခွာရသူတွေယာယီခုလုံနေတိုင်းဖို့ထိုင်းမြန်မာနယ်စပ်တန်လွင်မြစ်ဘေးကဣတုဒါဒုက္ခတဲ့စခန်းကိုဖွေလည်ထားခြင်းဖြစ်ပါတယ်
။ရခိုင်အမျိုးသားပါတီ ANP ဒုတိယဥက္ကဋ္ဌလည်းဖြစ်ရခိုင်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဦးဖိုးမင်းခေါ်ဦးဘိုးမင်းဟာဇွန်လ18ရက်စနေနေ့ညနေ 9:00 အချိန်မှာဦးမကင်ဆာယောဂါနဲ့စစ်တွေမျိုးသူ့နေအိမ်မှာကွယ်လွန်သွားပြီဖြစ်တယ်လို့မြေပုံမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်ဦးဖိုးမင်းဟာရတိတောင်မျိုးနယ်အမှတ်နဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့2010နဲ့2015ရွေးကောက်ပွဲမှာဇက်တိုက်အနိုင်ရရှိခဲ့သူဖြစ်တယ်လို့ဦးဖိုးမင်းဟာရခိုင်အမျိုးသားတိုးတက်ရေးပါတီ RNDP ကိုဖွဲ့စည်းကြတဲ့ကပါဝင်လာသူတဦးလည်းဖြစ်ပါတယ်။အဲ့ဒီမတိုင်မီကတည်းကရခိုင်ပြည်လွတ်မြောက်ရေးအတွက်ဒီဇိုင်းမမတ်လှုပ်ဆောင်ခဲ့တယ်လို့မွန်နဲ့ကရင်တော်လှန်ရေးခေါင်းဆောင်တွေနဲ့ဆက်သွယ်ပြီးရခိုင်ပြည်လွတ်မြောက်ရေးအတွက်အကူအညီတောင်းခံခဲ့တဲ့အပြင်ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ပါတီဥက္ကဋ္ဌဘိုးမူခိုင်မိုးလင်းနဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့အတွက်မြန်မာအစိုးရရဲ့နှစ်ရှည်ထောင်ဒဏ်ချမှတ်တာခံခဲ့ရသူတဦးလည်းဖြစ်ပါတယ်။အသက်80နှစ်အရွယ်ဦးဖိုးမင်းကွယ်လွန်သွားတဲ့အတွက်ပါတီအတွက်သာမကရခိုင်အမျိုးသားတွေအတွက်ပါအစားထိုးမရတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပါတီအထွေထွေတွင်ရင်မှုဦးထွန်းအောင်ကျော်ကပြောပါတယ
်ငင်းချမ်းရေးဖြစ်စဉ်နဲ့မီဒီယာခန့်ကန့်ခေါင်းစဉ်နဲ့ရှမ်းတန်တော်စစ်သတင်းကြံတွေကနေဥဆောင်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မှာဆွေးနွေးပွဲတရပြုလုပ်ခဲ့ပါတယ်ဂျူလ20ရက်နေ့ကတောင်ကြီးမြို့မှာကျင်းပခဲ့တဲ့အဆိုပါဆွေးနွေးပွဲမှာငင်းချမ်းရေးဖြစ်စဉ်ကြောင်းငင်းချမ်းရေးဖြစ်စဉ်မှာပြည်နယ်ဆိုရပါဝင်ခွင့်အခန်းကဏ္ဍတိုင်းမီဒီယာတွေရင်ဆိုင်နေရတဲ့ပြဿနာဒီမိုကရေစီနဲ့သတင်းမီဒီယာလွတ်လပ်ခွင့်စတဲ့ခေါင်းစဉ်တွေနဲ့ဆွေးနွေးခဲ့ကြတာပါ ရှမ်းဖွဲ့စည်းကိုယ်စားလှယ်30ခန့်တက်ရောက်ခဲ့တဲ့အဲ့ဒီဆွေးနွေးပွဲမှာဥဆောင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေကတော့ကြားဖြူပါတီကမိုင်းပန်မြို့နယ်ပြည်နယ်နှုတ်တော်ကိုယ်စားလှယ်ဆိုင်နောင်ရှမ်းပိုင်းချန်နယ်အဲ့ဒီဒါဆိုင်စင်ရှမ်းတန်တော်စေကဆိုင်အောင်လှနန်းဆိုင်ဖူးနဲ့ကြားကောင်းပါတီတွေ့ဖက်သွေးမှုပြည်တော်စုငင်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီ
UBDGC အတွင်းမှများဖွဲ့ဝင်စိုင်းကြုံညို့တို့ပါဝင်ဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံမှာ2005-2006တက္ကသိုလ်ဝန်ထမ်းစာမေးပွဲအောင်မြင်တဲ့စည်းရင်းကိုဇွန်လ19ရက်နေ့ကထုတ်ပြန်ကြေညာခဲ့ရမှာကချင်ပြည်နယ်မှာတော့အောင်မြင်မှုရခိုင်နှုန်း132ဝင်ခဲ့ပါတယ်တက္ကသိုလ်ဝန်ထမ်းထူးချွန်စွာအောင်မြင်သူတွေထဲကချောက်ပါတာဂုံထူးရှင်19ရောက်ငါးပါတာဂုံထူးရှင်52ရောက်ရှိခဲ့ပြီးဖြေဆို 9ယောက်ဖြစ်တယ်လို့ကြေညာချက်အရသိရပါတယ်။ကချင်ပြည်နယ်မှာမြမတမတော်နဲ့ကချင်လက်နက်ကင်တွေကြားပဋိပက္ခတွေဖြစ်နေတာကြောင့်ကချင်လူထုចောင်းသားများရဲ့ပညာရေးထိခိုက်နစ်နာမှုတွေလက်ဟာမှုတွေရှိနေစေဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရန်ကုန်မြို့မှာဇွန်လ14ရက်နေ့ကနေ19ရက်နေ့အထိကျင်းပခဲ့တဲ့တစ္ဆမအကြိမ်မြောက်လူခွင့်ရည်နဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာချင်းအမျိုးသမီးတွေရဲ့ဘဝကိုထင်ဟပ်စေတဲ့မှတ်တမ်းရုပ်ရှင်ပိတ်ကားကိုပြသခဲ့ကြပါတယ်။အဲဒီဇက်ကားထဲမှာချင်းအမျိုးသမီးတဦးရဲ့ခံစားကြုံတွေ့ရတဲ့ဘဝရသဇုံတွေကိုရုပ်ကြွဖော်ပြထားတယ်လို့ဆိုပါတယ်။အကြောင်းဆုံးကတော့ Slide Robert ကနေစူးစီးထားပြီးတော့ Simon ကနေတင်ပြထားပါတယ်။
White flower from Chinland လို့မည်ပေးထားတဲ့ချင်းတောင်တန်းမှာတော်ရိုင်းပန်းဆိုတဲ့မှတ်တမ်းရုပ်ရှင်ဟာချင်းပြည်နယ်တောင်ပိုင်းမင်းတပ်မြုပ်ကမိုင်းလိုင်းကီရဲ့ဘဝဖြတ်တန်းမှုကိုပုံဖော်ထားတာဖြစ်ပြီးချင်းမျိုးသမီးတွေရဲ့ဘဝကိုမီးမောင်းထိုးပြချင်လို့ခုလိုရက်ကူးတာဖြစ်တယ်လို့စီစင်တူနီနုချင်းအမျိုးသမီးအဖွဲ့မှမိုင်းလျားနိုင်ကျဲကပြောပါတယ်
ချင်းအမျိုးသမီးနဲ့ဒီနဲ့ပတ်သက်တဲ့ချင်းကလေးထုံနှန်းစင်လာပြီပေါ့နော်လက်ထထိန်းနှားတာရယ်ကွာရှင်းနှားရယ်ပြီးတော့အမွေချက်ခံနှားရယ်ပြီးတော့ balance scan moment ချက်ဖြစ်ပေါ့နော်ကျွန်တော်အတိတ်အတာတွေလည်လာဖြစ်တယ်ဆိုတော့အဲ့ဒီမှာတွေ့ရတယ်ကျွန်တော်ဒီအမျိုးသမီးချင်းအမျိုးသမီးတွေရဲ့ဘဝကို highlight လုပ်ခြင်းလို့လေဒီမိမောင်းထုပြချင်းတဲ့သဘောနဲ့အဲ့ဒီဇလန်းကိုရိုက်ဖြစ်ခဲ့တာပါ
၎င်းရဲ့ဘဝဖြစ်တမ်းမှုကိုရုပ်ရှင်ဖြင့်ရိုက်ကူးခံရတယ်သားတယ်မိခင်အိမ်ထောင်ခွဲအမျိုးသမီးမိုင်းလိုင်းကီကသူ့ရဲ့ခံစားချက်ကိုအခုလိုပြောပြပါတယ်
။ဒါရီရဲ့နောက်ခွဲမှာတော့မျက်ရည်ကအများကြီးရှိတာပေါ့နော်။ဒီနိုင်ငံကြီးလောကမှာလည်းဖြစ်ဖြစ်ပေါ့ဒီပါတိုင်းလူမှုရေးပေါ့ကျမတို့ချင်းပြည်နယ်မှာဆိုလို့ရှိရင်တော့အမျိုးသမီးတိုင်းကဧသတစ်ခုနဲ့တစ်ခုပဲမတူတာ။နှီးမျိုးစုံနဲ့ခွဲခြားဆက်ဆံခံရတဲ့ဟာတွေအများကြီးရှိတယ်။ကျမကပထမနိုင်ငံကြီးလုပ်ဖြစ်ရတဲ့အကြောင်းရင်းကဒီတန်တာရအစ်မလို့ဖြစ်ဖြစ်အုပ်စုကြီးရအစ်မလို့ဖြစ်ဖြစ်ပေါ့ကျမတို့အမျိုးသမီးတွေကမပါဝင်ထိုင်မှုပေါ့အမျိုးသမီးတွေနဲ့ဒီနိုင်ငံကြီးနဲ့မဆိုင်တလို့မျိုးပေါ့နော်ကျမတို့နေခဲရတဲ့
ချင်းတောင်တန်းမှာတော်ရင်ပန်မှတ်တမ်းရုပ်ရှင်မှာအိမ်ထောင်ခွဲမိခင်တယောက်ရဲ့အားမှန်အနိုင်မခံအရှုံးမပေးတဲ့ချင်းမျိုးသမီးတဦးရဲ့နိုင်ငံရေးလောကထဲဝင်ရောက်လာပုံဒလိထုံနှန်းစင်လာတွေကြောင့်ချင်းမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုပုံဖော်ထားတာဖြစ်ပါတယ်ချင်းမျိုးသမီးတွေခွဲခြားဆက်ဆံရတဲ့အကြောင်းကိုလည်းမိုင်းလျာနိုင်ကျဲကအခုလိုပြောပါတယ်
။ရောကွာရှင်းချင်းလည်းမှာဆိုရင်ဒီအမျိုးသမီးတွေလိုလုံးဝအဒီဖြစ်စီတွေတိုင်ဆိုင်ခွင့်မရှိသလောက်မပေးသလောက်ဖြစ်နေတာကိုလည်းတွေ့ရတယ်ပြီးတော့ဒီလက်ထချင်းမှာချင်းမှာလည်းအဲ့လိုပဲဖြစ်လို့လဲဆိုတော့ဒီဒီနေ့ကျရင်ဒီတို့ရောက်ကြอยู่ပြီးတော့သူအမျိုးသားထပ်ပါသွားမှာမို့လို့ဆိုတာဖြစ်ပေါ့နော်ဒီအမျိုးသမီးတွေကိုလုံးဝပိုင်ဆိုင်ခွင့်မရှိအောင်ပေါ့နော်ခွဲခြားထားတာကိုတွေ့ရတယ
်ပစ္စမကျင်မြောင်ရုပ်ရှင်ပွဲတော်မှာမှတ်တမ်းတင်ရုပ်ရှင်နဲ့ချင်းတောင်တမတော်ရင်ပန်းဆိုတဲ့ချင်းမျိုးသမီးဆက်ကားအပါဝင်ရုပ်ရှင်ပေါင်း54ကားနဲ့နိုင်ငံတကာမှတ်တမ်းရုပ်ရှင်စစ်နကားပြတ်တာခဲ့ပါတယ
်ဆက်ပြီးတော့မြန်မာနိုင်ငံမှာဇွန်လ18နေ့ကထုတ်ပြန်လိုက်တဲ့တက္ကသိုလ်ဝန်ထမ်းစာမေးပွဲဆယ်ရန်းစာမေးပွဲအောင်ဈေးမှာရခိုင်ပြည်နယ်အောင်ချက်ကနနစ်ဆက်တိုက်ရခိုင်နှုန်းအနှိမ့်ဆုံးမှာရှိနေပါတယ်။ဘာကြောင့်အခုလိုဖြစ်နေပါသလဲ။ရခိုင်ပြည်နယ်ပညာရေးကဏ္ဍအတွက်ဘာတွေပြုပြင်ဖို့လိုအပ်နေသလဲဆိုတာကိုမောင်အေးကလည်းစူးစီးတင်ဆက်ထားပါတယ်
။ရခိုင်ပြည်နယ်မှာ2019ခုနှစ်တက္ကသိုလ်ဝန်ထမ်းစာမေးပွဲဖြစ်ဆိုသူပေါင်း3,600ဦးရှိခဲ့ပြီးအဲ့ဒီထက်က6ဘာသာကုန်ထူးခြား26ဦးအပါအဝင်စုစုပေါင်း6,590ဦးသာအောင်မြင်ခဲ့တယ်လို့သိရပါတယ်။အခုလိုအောင်မြင်မှုနှင်ကြရတာဟာစားဝတ်နေရဲ့အဆင်ပြေမှုကြောင့်ဖြစ်ရတာလို့အငြိမ်းစားတောက်စရာတူဖြစ်သူဆရာသန်းထွန်းကအခုလိုပြောပါတယ်။
ဒါကဒီဒီလေဒီသားဒီမှာဆရာဆံမမလုံးလုံးပဲကြံစည်တာကြီးကရှိနေတယ်။အင်းမွေးတင်မှုလည်းရှိတယ်။ကျောင်းဆောက်လည်းမကောင်းဘူး။ဆရာဆံမအင်အားလည်းမပြည့်စုံဘူး။
အဲ့ဒီအစ်စ်ကြီးအကြောင်းပေါင်းလို့ဆုံးတဲ့ကမ္ဘာတန်တီဟာမြန်မာနိုင်ငံမှာအောင်ချက်အနည်းဆုံး5ယောက်သွားတယ်လို့ပြောလို့ပဲပြောလို့ရတယ်။လာမယ့်နှစ်တွေမှာဒီလိုမဖြစ်ရအောင်ကျောက်သူကျောက်သားတွေကြိုးစားရမှာဖြစ်တယ်လို့ဆောင်ကြဖို့ရတဲ့ဆရာဆရာမအားကလည်းလုံလောက်ဖို့လိုတယ်လို့မြောက်ဦးမျိုးကလေတန်းပြဆရာတူကခုလိုပြောပါတယ်။ကျောင်းတွေကလည်းဆရာမရောက်တော့ဘောလုံးဖြစ်ဖြစ်ဖြစ်
看到别人说，要是这种，我在这住新疆那些嘛哈，住三年的，住住住过一点的，把咱能赶紧去养到六十来个人。那么这个如果嘛到，咱叫上把咱住住新疆人呢，那叫你嘛，咱先嘛到把咱东北住嘛来么呢，新疆的还没有说看到来个人。
若开别人嘛，你那大哥做工的，后面木也该弄啊。谁看那大子嘛，带巧大气的啊？对啊，偶像你送去的路，乱开的那个嘞，想别人不行，偶像你送去开吧的。木别人个罗，你那偶像你谁带大子嘛，带那呢？偶像你送去的路，乱开的那个嘞，但那个路嘛，偶像你送个屁，那那咋带也得开吧的。
阿库塞比的人真出古拿，现在也麻巴些。
အစိုးရတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KNY အကြမ်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ထောင်ထဲချီတဲ့စစ်ပြေဒုက္ခသည်တွေတနိုင်းမြို့နယ်ဖျားကျောင်းတွေမှာခိုးလုံလာနေကြပါတယ်။ရခိုင်အမျိုးသားပါတီ ANP ဒုတိယဥက္ကဋ္ဌလည်းဖြစ်ရခိုင်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဦးဖိုးမင်းဟာစစ်တွေမြို့နယ်အိမ်မှာကွယ်လွန်သွားခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြည်ပချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေ့မနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေထိုက်ဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။တောက်ကြနေ့မနေ့ခင်မှာတော့ကျမ်းမာရေးတိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တာပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာပါရှင်။အခုကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါအောင်မရှင်။
ပြည်ရဲ့နဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့နောက်ဆက်မှုတွေကိုသမ္မတဟောင်းဘရက်ဟိုဝါမားနဲ့အစိုးရဖွဲ့ကတားဆီးဖို့ဘာကြောင့်မစ조사ခဲ့ရတာလဲဆိုပြီးသမ္မတဒေါ်နယ်ထရန့်ကမေးခွန်းထုတ်လိုက်ပါတယ်။ရွေးကောက်ပွဲကိုရုရှားကနောက်ဆက်ဖို့조사ဖန်ဆာအားထုတ်ခဲ့တယ်ဆိုရင်ဘာကြောင့်မတားဆီးနိုင်ရတာလဲဆိုပြီး Twitter လူမှုကွန်ရက်ကနေဒီကနေ့ပဲသမ္မတထရန့်ကမှတ်ချက်ပေးပြောဆိုလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံတောင်မဲဟယ်မန်ပြည်နယ်မှာပြင်းထန်တဲ့အသေးခံကားဘုံးခွဲတိုက်ခတ်မှုကြောင့်လူ29ဦးထက်မနည်းသေဆုံးပြီး60ကျော်ဒဏ်ရာရရှိသွားပါတယ်။ပြည်နယ်မြို့တော်လက်ကာကားမြို့ကနယူးကဘူးပန်ရှိမှာစစ်သားတွေနဲ့အစိုးရဝန်ထမ်းတွေလက်စာထုတ်ဖို့စောင့်ဆိုင်းနေတော့ပောက်ကွဲမှုဖြစ်ခဲ့တာလို့လည်းကိုယ်တိုင်တွေ့သူတွေကပြောပါတယ်။ဒဏ်ရာသူတချို့ရဲ့အခြေအနေဟာစိုးရိမ်ရတဲ့အကြောင်းနဲ့ပြည်နယ်အစိုးရပြောဝင်ရသူအိုမာဇွတ်က VOA ကိုပြောဆိုခဲ့ပါတယ်။ဘဲချင်းနိုင်ငံဘရက်ဆယ်မြို့ကဘူရာယုံဘုံခွဲတက်ခတ်မှုပေါ်စုံစမ်းစစ်ဆေးမှုနဲ့ဆက်နေပြီးရဲတပ်ဖွဲ့ကလူလေးဦးကိုဖမ်းဆီးလိုက်တဲ့အကြောင်းအာဏာပိုင်တွေကဒီကနေ့ပဲပြောဆိုလိုက်ပါတယ်။မိုလံပစ်အရက်အပအဝင်ဘရက်ဆယ်မြို့ကစီးနှင်းရှာဖွေမှုတွေအတွင်းမှာဖမ်းဆီးလိုက်တာလို့လည်းအစိုးရရှေ့နေယုံကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဖမ်းဆီးလိုက်သူလေးဦးကတက်ခတ်မှုနဲ့ဘယ်လိုဆက်နွယ်နေသလဲဆိုတာကိုတော့အသေးစိတ်မသိရပါဘူး။ဘဲချင်းနိုင်ငံဘရက်ဆယ်မြို့မှာဒီကနေ့စတင်လိုက်တဲ့ဥရောပသမဂ္ဂ EU ရဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးအတွင်းဗြိတိန်နိုင်ငံဖွဲ့ဝင်ဖြစ်ကနှုတ်ထွက်မဲ့အစီအစဉ်နဲ့စီးပွားရေးပြန်လည်အားကောင်းလာစေပါဝင်ကိစ္စရပ်မျိုးစုံကိုဆွေးနွေးဖို့ရှိနေပါတယ်။နှစ်ရက်ကြာထိပ်သီးအစည်းအဝေးအတွင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေပြောဆိုမဲ့ထဲမှာတော့ဗြိတိန်မှနေထိုင်နေကြတဲ့တခြား EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသား၃သန်းရဲ့အနာဂတ်အရေးကိစ္စလည်းပါဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ EU ဖွဲ့ဝင်နိုင်ငံတွေမှာနေထိုင်နေတဲ့ဗြိတိန်နိုင်ငံသား၁သန်းကျော်ရဲ့အနာဂတ်အရေးအားလည်းဆွေးနွေးမဲ့ထဲမှာပါဝင်လာမှာဖြစ်ပါတယ်။
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့စူပီယာ LDR ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါရဲ့ရှင်။မနေ့ဖန်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ကြပါရဲ့။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.